Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ဆက်တာလိုက်ပါရယ် VOA American တန်ကနေ2018ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24.50-51ကိုတူပါနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်ဆမိုးပြီပါခင်ဗျာကုမနခင်စီစင်းနေတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမန်းရင်ချင်းနိုင်နေကျွန်တော်ကြော်ကြော်သိမ်းပြောပြပါပါတောင်မျိုးကိုရီးယားနိုင်ငံခေါင်းဆောင်ဒီစနေနေ့ကဒုတိယတစ်ကြိမ်ထပ်တွေ့ကြပါတယ်ဒီနေ့အတွက်ပြည်သူ့ကုံရီစုကိုရန်ကုန်မြို့မွတ်စလင်ကုသိုလ်ပြစေုံကိုချီးမြှင့်လိုက်ပါတယ် UEFA Champions League ဘောလုံးပွဲမှာ Real Madrid က Liverpool ကို 3-2 နဲ့နိုင်ပြီး 3-0 တိုက်ဖလားရသွားပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါခင်ဗျာအဲ့ဒီသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းတော်တွေမှာဆိုရင်တော့မြန်မာအစိုးရအနေနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုရွေးချယ်တဲ့နေရာနဲ့ပတ်သက်ပြီးတော့
လူမှန်နေရမှာရအောင်ဒီရွေးချယ်မှုစတဲ့အဲ့ဒီဟာလည်းရွေးချယ်ဖို့ရွေးချယ်မှုရွေးချယ်နိုင်တဲ့နေရာ
မြန်မာစီးပွားရေးလိလာတုံးသက်သူတွေဖြစ်တဲ့ချိန်တုန်းက NLD ပါတီရဲ့စီးပွားရေးဆိုင်ရာအကြံပေးအဖွဲ့ဝင်တူဖြစ်တဲ့ဦးမင်းခင်ဖြစ်ပါတယ်သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစာရာတွေနဲ့အတူစနေညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဒေါ်ကိုရီးယားသမ္မတမွန်ဂျဲအင်းဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့နှစ်နိုင်ငံနယ်စပ်ဆက်မဲ့ဆုံးမှာစနေနေ့နေ့လည်းကတွေ့ဆုံပါတယ်။အခုဒီချိန်ဟာကိုရီးယားနှစ်နိုင်ငံကောင်ဆောင်တွေကြားတစ်လလောက်အတွင်းဒုတိယအကြိမ်မြောက်တွေ့ဆုံမှုပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကြားဖြစ်လာနိုင်ခြေထိသည့်အစည်းအဝေးအတွက်ဘယ်လိုပြင်ဆင်ကြမယ်ဆိုတဲ့အပေါ်ခေါင်းဆောင်တို့အမြင်ဖလှယ်ဆွေးနွေးကြတယ်လို့တောင်ကိုရီးယားသမ္မတယုံကပြောပါတယ်။ခင်ဂျွန်အွန်းနဲ့ဆွေးနွေးပွဲကြလက်ကိုဒီကနေ့တနင်္ဂနွေနေ့မှာသမ္မတမွန်ကကြေညာမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်တဲ့သတင်းကိုရေးသားဖော်ပြတာမှာ The New York Times သတင်းစာကနိုင်ငံတော်လုံခြုံရေးဆိုင်ရာဂျန်ပီပုတ်ကိုဂျွန်ဘိုလ်တန်နဲ့နိုင်ငံသားရေးဝန်ကြီး Mike Pompeo တို့အကြားအကြီးအကျယ်သဘောထားကွဲလွဲနေတယ်ဆိုတာထည့်ရေးထားတဲ့အပေါ်သမ္မတ Trump ကသတင်းစာကိုတိုက်ခိုက်ဝေဖန်ပါတယ်။မြောက်ကိုရီးယားရေးကိုဘယ်လိုကင်တွယ်လို့ဆောင်ရမလဲဆိုတော့ပေါ့ထရမ့်အစိုးရထဲမှာသဘောထားကိုလည်းလုံးဝမရှိပါဘူးရှိတယ်ဆိုရင်တောင်မှအဲ့ဒါကကိစ္စမရှိပါဘူး NY Times ဟာအစကတည်းကကျွန်တော်နဲ့ပတ်သက်ပြီးမှားယွင်းလာတာပါလို့သမ္မတထရမ့်က Twitter မှာရေးပါတယ်အင်ဂျီရောပြောခွင့်ရဆာရာဟက်ကာဘီဆန်ဒါစ်ကဂျိုဒင်ပြစင်းရေးဆိုင်ရာအင်ဂျီရောအဖွဲ့တစ်ဖွဲ့ဟာထိပ်သီးအစည်းအဝေးဖြစ်လာမယ်ဆိုရင်ပြင်ဆင်နိုင်ဖို့အတွက်စီစဉ်ထားတဲ့အတိုင်းစင်ကာပူကိုသွားမယ်လို့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်
Venezuela နိုင်ငံမှာနှစ်နှစ်ကြာအကျဉ်းချနေတဲ့ American နိုင်ငံသား Josh Holt ကိုစနေနေ့ကလွှတ်ပေးလိုက်ပြီဖြစ်ကြောင်းသမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေတဆင့်ပြောကြားလိုက်ပါတယ်။အသက်26နှစ်အရွယ် Holt ဟာ online ကနေတဆင့်တွေ့ခဲ့တဲ့အမျိုးသမီးတဦးကိုလက်ထပ်ဖို့ Venezuela နိုင်ငံကို2016ခုနှစ်ဇွန်လမှာတွားရောက်ခဲ့တာဖြစ်ပါတယ်။သူတို့ဇုံတွဲနေထိုင်တဲ့အိမ်ကိုရဲတွေဝင်ရောက်ရှာဖွေချိန်မှာ rifle တနက်ပြောင်းရွှေ့တလက်နဲ့လက်ပစ်ဘုံးတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးလုံးကိုတရားရုံးတင်စစ်ဆေးခြင်းမရှိဘဲ Venezuela အာဏာပိုင်တွေကဖမ်းဆီးချုပ်နှောင်ခဲ့တာဖြစ်ပါတယ်။သမ္မတ Trump ရဲ့ Twitter အကောင့်မှာတော့ Josh Holt လိုက်ပါလာတဲ့လေရင်ဟာစနေနေ့ညနေခင်းမှာ Washington DC ကိုစိုက်ရောက်มาဖြစ်ပြီးသမ္မတအိမ်ဖြူတော်ကိုသူ့မိသားစုနဲ့အတူညနေ9နာရီလောက်မှာရောက်ရှိလာมาဖြစ်တယ်လို့យေတာထားပါတယ်။ Josh Holt နဲ့ဇနီးတမိုင်းတို့လွတ်မြောက်ဖို့အဓိကကြိုးပမ်းခဲ့သူကတော့သူနေထိုင်တဲ့ Utah ပြည်နယ်အထက်လွှတ်တော်အမတ် Hutch ဖြစ်ပါတယ်။အခုလို Venezuela အချင်းတောင်ကနေဇနီးမောင်နဲ့နှစ်ဦးလုံးလွတ်မြောက်လာတဲ့အတွက်အတိုင်းထက်အလွန်ဝမ်းသာမိကြောင်းသူ့အနေနဲ့သမရာဟောင်းအိုဘားမားလက်ထက်ကလေးကသူတို့လွတ်မြောက်ရေးအတွက်ကြိုးပမ်းလာခဲ့တာဖြစ်ပြီးဝိုင်းဝန်းကူညီခဲ့တဲ့ကမ္ဘာတဝန်းကတန်တမန်အတိုင်းဝိုင်းအပါအဝင် Venezuela သမရာမူဒူရိုကိုလည်းကျေးဇူးတင်ကြောင်းသူ့ရဲ့ Twitter အကောင့်မှာရေးသားခဲ့ပါတယ်။အထူးသဖြင့် American အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker ဟာ Venezuela သမရာ Nicolas Maduro နဲ့တောက်ကြနေကမြို့တော်Venezuela မြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်အခုလို Holt တို့ဇနီးမောင်နှံလွတ်မြောက်ခဲ့တာဖြစ်တဲ့အတွက်ကိုကာကိုအထူးကျေးဇူးတင်ကြောင်းအထက်လွှတ်တော်အမတ် Hutch ကရေးသားထားပါတယ်ရှင်
။အိုင်ယာလန်နိုင်ငံမှာကိုဝင်ဖြစ်ကြတာကိုကန့်သက်ထားတဲ့တင်းကျပ်လာတဲ့ဥပဒေကိုဖျက်သိမ်းရေးမဖျက်သိမ်းရေးကိစ္စလူမှုဆန္ဒခံယူပွဲမှာဖျက်သိမ်းရေးဘက်ကထောက်ခံသူမဲဆန္ဒရှင်အစီအတွက်အပြတ်အသတ်နဲ့အတည်ဖြစ်သွားပါတယ်။လူမှုဆန္ဒခံယူပွဲကိုတောက်ကြနေကလုပ်တာဖြစ်ပြီးရလတ်ကိုစနေနေ့ကကျင်းပတာပါ။အခြေအနေအများစုအတွက်ကိုဝင်ဖြစ်ကြတာကိုပိတ်ပင်ထားတဲ့ အခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်တရက်ကိုဆက်ထားမလားဖြတ်သိမ်းမလားဆိုတဲ့မေးခွန်းပေါ်မဲဆန္ဒရှင်တွေမဲပေးကြတာပါမဲပေးသူ66ရာခိုင်နှုန်းကျော်ကဖြတ်သိမ်းမှုအတွက်ထောက်ခံမဲပေးကြပြီး33ရာခိုင်နှုန်းကဆက်ထားမှုမဲပေးကြတယ်ဆိုတာနောက်ဆုံးမဲရလဒ်တွေမှာတွေ့ရပါတယ်ဖြတ်သိမ်းမှုထောက်ခံမဲပေးသူ 1.4 တန်းရှိပြီးဆက်ထားမှုထောက်ခံမဲပေးသူက 8,240 လောက်ရှိပါတယ်လူလူကသဘောထားပေးလိုက်ပါပြီကျွန်တော်တို့တွေ့လိုက်ရတာဟာလွန်ခဲ့တဲ့နှစ်20လောက်အတွင်းအိုင်လန်မှာတိတ်တိတ်ဆိတ်ဆိတ်ဖြစ်လာနေတဲ့ဒေါ်လာရေးတစ်ခုရဲ့အထုအထိပ်ပဲဖြစ်ပါတယ်လို့အိုင်လန်ဝန်ကြီးချုပ်လီယိုဗာဒ်ကာကပြောပါတယ်။အခုလူလူဆန္ဒခံယူပွဲကြလတ်ဟာကက်သလစ်ခရစ်ယာန်ဘာသာဝင်အများစုဖြစ်တဲ့အိုင်လန်နိုင်ငံမှာကိုယ်ဝင်ဖျက်ချခွင့်တောင်းဆိုတဲ့ Irish အမျိုးသမီးတွေရဲ့တမန်ဝင်အောင်ပွဲတစ်ခုပဲဖြစ်ပါတယ်။ဒါပေမဲ့လည်းကိုယ်ဝင်ဖျက်ချတာကိုစန့်ကျင်တဲ့ထိတ်တန့်အဖွဲ့တစ်ဖွဲ့ကတော့ဒီလူလူဆန္ဒခံယူပွဲဟာတမိုင်းနဲ့ချီတဲ့ကြေကွဲစရာဖြစ်ရကြီးဖြစ်တယ်လို့တရားဝင်ကြလတ်တွေထွက်မလာခင်မှာပဲပြောဆိုထားပါတယ်။
ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မနေ့စနေနေ့ကတွေ့ဆုံခဲ့ကြပြီးဆွေးနွေးကြတဲ့အထက်မှာသူပိုင်ကိုပိုင်အငင်းပွားနေတဲ့ Pacific ကျွန်း၄ကျွန်းကိစ္စဖြေရှင်းရေးလဲပါဝင်ခဲ့ပါတယ်။မြောက်ပိုင်းနယ်များလို့ဂျပန်ဘက်ကအမည်ပေးထားတဲ့ကူရယ်ကျွန်းစုတွေရဲ့တောင်ပိုင်းအကျဆုံး၄ကျွန်းလုံးနဲ့ပတ်သက်ပြီးတော့အငင်းပွားမှုကိုဖြေရှင်းရေးနီးလန်းရှာဖွေဖို့အတွက်ဂျပန်ဝန်ကြီးချုပ်အာဘေကဖိအားပေးနေကြတာပါ။ဒီကျွန်းတွေကိုဒုတိယကမ္ဘာစစ်ပြီးဆုံးခဲ့တဲ့အချိန်မှာရုရှားဘက်ကသိမ်းယူခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲဒုတိယကမ္ဘာစစ်ပြီးဆုံးခဲ့ပေမဲ့ရုရှားနဲ့ဂျပန်နှစ်နိုင်ငံကြားငြိမ်းချမ်းရေးစာချုပ်ချုပ်ဆိုနိုင်ခြင်းမရှိသေးပါဘူး။နှစ်နိုင်ငံအငင်းပွားနေမှုကိုဖြေရှင်းနိုင်ရေးတွန်းအားပေးတဲ့အနေနဲ့ဂျပန်ဘက်ကတော့ကူရယ်ကျွန်းစုမှာနှစ်နိုင်ငံစီးပွားရေးပူပေါင်းဆောင်ရွက်တဲ့စီမံကိန်းတွေအကောင့်ထဲပေါ်ဖို့နီလန်းရှာဖွေနေပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့၈ :00 ကနေ၉ :00 ထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ဒီရီကနေတနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ယူကရိန်းနိုင်ငံ KF မြို့က NSC Olympiski အကစားကွန်ကြီးထဲမှာဒေသစံတော်ချိန်စနေညဘက်ကကနေ UEFA Champions League ဖလား Liverpool နဲ့ Real Madrid တို့ဘောလုံးပွဲမှာ Real Madrid အသင်းက၃ဂိုးတကူနဲ့အနိုင်ရပြီး၃နှစ်ဆက်တိုက် Champions League ဖလားရတဲ့ပထမဆုံးအသင်းဖြစ်သွားပါပြီပထမပိုင်း45မိနစ်ပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်မဲ့တည်ရည်နဲ့အဆုံးသတ်သွားပြီးတဲ့နောက်52မိနစ်မှာလီဗာပူးဂိုးသမားရဲ့ပေါ့ဆောင်မှုကြောင့် Real Madrid အတွက်အဖွင့်ဂိုးကိုဘန်ဇီးမားကသွင်းယူနိုင်လိုက်ပါတယ်။နောက်5မိနစ်အကြာ55မိနစ်မှာမာနီးကလီဗာပူးအတွက်ချေပါဂိုးသွင်းယူပါတယ်။63မိနစ်မှာတော့ Real အတွက်ဒုတိယဂိုးကိုလူစားဝင်လာတဲ့ Gareth Bale ကဝင်လာပြီးမိနစ်ပိုင်းအတွင်းမှာပဲလှလပပနောက်ပြန်နှစ်ဆင့်ကန်သွင်းပါတယ်။ Real Madrid အတွက်တတိယဂိုးကိုလည်း Gareth Bale ပဲသွင်းယူတာပါ။လီဗာပူးဂိုးစီးအပြင်ပဲအတော်လန့်လန့်ကနေဂဲရက်ဘီးအားပြင်းပြင်းနဲ့ကန်သွင်းတဲ့ဘောကိုလီဗာပူးဂိုးသမားကာရီယပ်လက်သီးထိုးပို့ထုတ်တာမှာအပြင်မထွက်ဘဲနဲ့ဂိုးတွေဝင်သွားတာပါဒီပွဲမှာလီဗာပူးဂိုးသမားကာရီယပ်ရဲ့ပေါ်ဆောင်မှုကြောင့်နှစ်ဂိုးပေးလိုက်ရပြီးလီဗာပူးတို့ချန်ပီယံဖလားနဲ့အလံဝေးသွားတာပါလီဗာပူးအသင်းဟာပွဲစကတည်းကအတင်းထိုးစစ်ဆင်ပြီးကစားတာကြောင့်ဂိုးသင်းခွင့်နေရပေမလဲရီယယ်ဂိုးသမားကာကွယ်တာကြောင့်ရောမတည်တတ်တာကြောင့်မှဂိုးမရပါဘူးပထမပိုင်း31မိနစ်မှာလီဗာပူးအသင်းရဲ့အဓိကအားထားရတဲ့တိုက်စစ်မှုတူးဖြစ်သူဆာလာဟာရီယယ်အသင်းကောင်းဆောင်နောက်ခံလူဘရော့မိုးစ်နဲ့ဘောလုံးရှင်လူရင်းနာသွားတာကြောင့်ထွက်သွားရပြီးတဲ့နောက်ပိုင်းလီဗာပူးအသင်းတိုက်စစ်ကျသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံကလူမှုသူရဲကောင်းတွေကိုဂုဏ်ပြုတဲ့အနေနဲ့ပြည်သူဂုံရီစုကိုနှစ်စဉ်ချီးမြှင့်နေရမှာ2018ခုနှစ်အတွက်ရန်ကုန်မြို့ကမွတ်စလင်ကုသိုလ်ပြည့်စည်ရုံကိုချီးမြှင့်လိုက်ပါတယ်မနေ့မေလ26ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အယ်ဘာနီမြို့မှာကျင်းပတဲ့နဝမအကြိမ်မြောက်ပြည်သူ့ဂုဏ်ရီစုပေးပွဲအခမ်းအနားမှာစုရရှိသူကိုကြေညာခဲ့တာဖြစ်ပြီးစုချင်းငွေအဖြစ်အမေရိကန်ဒေါ်လာ1000ပေးရမှာဖြစ်ပါတယ်။နောက်ထပ်ပြည်သူ့ဂုဏ်ရီအထူးစုရှင်3ဦးအဖြစ်ရန်ကုန်မြို့ကဒေါက်တာမျက်စန္နာတက်မြင့်မိုမေတ္တာခိုနာယာ single mother ဂေဟာနောက်ပြီးစီးရဲသားတွေပညာသင်ကြားနိုင်ရေးအထောက်အကူပေးနေတဲ့Care to Poor Education Group နဲ့မန္တလေးမြို့ကယုံကြည်ရာအသိပညာပြန့်ပွားရေးအဖွဲ့တွေကိုစုငွေ ဒေါ်လာ 1000 စီပေးအပ်ချိမြင့်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရောက်ရှိနေတဲ့မြန်မာနယ်ပါးတွေကနေမြန်မာနိုင်ငံဒီမိုကရေစီစနစ်ကူးပြောင်းရေးကိုတစ်ဖက်တစ်လမ်းကနေအထောက်အကူပြုနိုင်ဖို့လူမှုလုပ်ငန်းတွေကိုထူးထူးကျွန်းကျွန်းဆောင်ရွက်နေသူတွေကိုရွေးချယ်ပြီးပြည်သူ့ကုန်ရည်စုဖြစ်2010ပြည့်နှစ်ကလေးကချိမြင့်လာခဲ့တာဖြစ်ပြီးပထမဆုံးပြည်သူ့ကုန်ရည်စုရှင်ဖြစ်နာရေးကူညီမှုအသင်းဥက္ကဋ္ဌအနုပညာရှင်ဦးကျော်သူကိုချိမြင့်ခဲ့တာပါ။စုငွေအတက်လဲအမေရိကန်ပြည်ထောင်စုအပါအဝင်ပြည်ပရောက်မြန်မာမိသားစုတွေရဲ့လှုပ်အားကနေပါဝင်လှူဒန်းခဲ့ကြတာဖြစ်ပါတယ်ရှင်
။အာဖရိကတိုက်ကဘာကီနာဖာဆိုနိုင်ငံဟာတိုင်ဝမ်ကျွန်းနဲ့တန်တမန်ဆက်သွယ်ဖြတ်တောက်ပြီးနှစ်ရက်ကြာမှာတရုတ်နိုင်ငံနဲ့တန်တမန်ဆက်သွယ်ပြန်ထူထောင်လိုက်ပါတယ်။ဘာကီနာဖာဆိုကတန်တမန်ဆက်သွယ်ဖြတ်တောက်လိုက်ပြီးတဲ့နောက်အာဖရိကတိုက်မှာတိုင်ဝမ်ကျွန်းနဲ့တန်တမန်ဆက်သွယ်ရှိတဲ့နိုင်ငံဆိုလို့ဆွာဇီလန်နိုင်ငံပဲကျန်ပါတော့တယ်။တိုင်ဝမ်ဟာအာဖရိကမှာထောက်ခံမှုဆုံးရှုံးနေပါပြီ။ဘာကီနာဖာဆိုဟာတရုတ်နဲ့တိတ်ကိုအရေးပါတဲ့ကုန်သွယ်ဆက်ဆံရေးတည်ဆောက်ထားပြီးတိုင်ဝမ်နဲ့ကတော့ဒီလောက်မဟုတ်လာပါဘူးလို့ဆွစ်ဇာလန်နိုင်ငံဂျနီဗာတက္ကသိုလ်ကအကြီးတန်းသူတည်သည့် Guive Khan Mohammed က VOA ကိုပြောပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူကန်းကတရုတ်နိုင်ငံနေမူဝါဒပေါ်အခြေခံပြီးတရုတ်အာဖရိကမိဖက်ပူးပေါင်းဆောင်ရွက်မိသားစုကြီးတွေကိုဘာကီနာဖာဆိုပြန်ဝင်လာတဲ့ပေါ်ကြိုဆိုပါတယ်လို့ပြောပါတယ်။တိုင်ဝမ်နိုင်ငံရဲ့ဌာနကတော့ဘာကီနာဖာဆိုရဲ့ဆုံးဖြတ်ချက်ဟာဝမ်းနည်းပွဲဆုံးဖြတ်ချက်တရားဖြစ်တယ်လို့ပြောပြီးတိုင်ဝမ်ကိုကမ္ဘာ့ဝန်ဝိုင်းတွေကနေပျောက်သွားအောင်လုပ်ဖို့တရုတ်ရဲ့စံနာကိုဒီအခြေအနေကထင်ရှားနေတယ်လို့ပြောပါတယ်။
ပဋိပက္ခတွေဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာမိုးခေါင်နေဆဲဖြစ်တာကြောင့်နိုင်ငံရဲ့၃ပုံ၂ပုံလူဦးရေ၂တန်းကျော်ရှိတဲ့ခရိုင်34ခုမှာကြီးမားတဲ့အစာရေစာပြတ်လတ်မှုအနေဖြင့်ဖြစ်လာနိုင်ခြေရှိကြောင်းကုလသမဂ္ဂကသတိပေးပြောကြားလိုက်ပါတယ်။နိုင်ငံတဝန်းမှာရှိတဲ့ရေပေးဝေရေးဆက်တွေရေလောင်ခံတွေခြောက်သွေ့လာပြီးမိုးရွာသွန်းခြင်းမရှိသလိုနှင်းတွေအေးပြော်တာမျိုးလည်းမရှိတာကြောင့်မြစ်ချောင်းတွေမှာရေဆေးဆင်းမှုကိုနှေးကွေးစေတာဒါမှမဟုတ်လုံးဝခြောက်သွေ့သွားတာတွေဖြစ်လာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူပေါင်းဆောင်ရွက်ရေးယူအိုချာရဲ့အပတ်စဉ်အစီရင်ခံစာမှာဖော်ပြထားပါတယ်။ရေပြက်လက်မှုကြောင့်တောင်သူလယ်သမားတွေအတွက်စိုက်ပျိုးရေးလုပ်ငန်းတွေကိုနောက်ကျစေတဲ့အပြင်ဆုံးရှုံးမှုအတိုင်းအတာနည်းပါးစေဖို့သူတို့ရဲ့စိုက်ခင်းပမာဏကိုလည်းလျှော့ချရမှာဖြစ်ပါတယ်။မိုးခေါင်ရေရှားမှုကြောင့်ဒုက္ခအရောက်ဆုံးဖြစ်နေတဲ့လူပေါင်းတသန်းကျော်အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အမေရိကန်ဒေါ်လာ115သန်းအရေးပေါ်လိုအပ်နေကြောင်းအိုချာအဖွဲ့ကပြောကြားထားပါတယ်ရှင်။
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှအင်ဂျင်နိုင်တို့ကြီးညာသွားကြတာဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook အတူအပြင်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းတော်တစ်ပုဒ်ကိုစတင်တင်ဆက်ပေးပါမယ်။အဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ရဲ့စစ်ဆေးခံနေရတဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းရာထူးကနေနှုတ်ထွက်ခဲ့တာဟာ NLD ရတအစိုးရအဖွဲ့အတွင်းမှာရေးပါတဲ့ဝန်ကြီးနေရာအပြောင်းလဲစတင်ပြုလုပ်ခဲ့တာလို့ဆိုရမှာပါ။လွန်ခဲ့တဲ့နှစ်နှစ်ကဦးကျော်ဝင်းကိုစီးပွားရေးဝန်ကြီးရာထူးခန့်အချိန်မှာသူ့ရဲ့အရေးချင်းပြည့်မီမှုရှိမရှိကန့်ကွက်ဝေဖန်မှုတွေအကြီးအကျယ်ရှိခဲ့တာဖြစ်ပါတယ်။အခုရာထူးကနေဦးကျော်ဝင်းနှုတ်ထွက်ခဲ့ပြီးတဲ့နောက်မြမစီးပွားရေးအလားအလာအကောင်းဆုံးသုံးသက်ချက်တွေဘလို့ရှိမလဲဆိုတာမှတ်အင်ဂျင်နိုင်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ။
စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုသူ့ရဲ့သဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုလိုက်ကြောင်းနိုင်ငံတော်သမရယုံကမေလ25ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။သူဟာ NLD ဆိုရအဖွဲ့တွင်အာဂတိလိုက်စားမှုဆွဆွဲချက်တင်နဲ့တိုင်ကြားခံထားရသူဖြစ်တယ်လို့အဲ့ဒီအတွက်လဲအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကိုခံနေရတာလည်းဖြစ်ပါတယ်။ဦးကျော်ဝင်းဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာ NLD ပါတီရဲ့တကုံစိတ်ကမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူလည်းဖြစ်ပါတယ်။အရင်ကလည်းဦးကျော်ဝင်းကိုစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးအဖြစ်ခန့်အပ်ချိန်မှာကန့်ကွက်မှုတွေရှိခဲ့တယ်လို့ဝန်ကြီးတဦးအနေနဲ့ကင်တွယ်ဆောင်ရွက်ပုံတွေမှာအားနည်းချက်တွေရှိခဲ့တယ်လို့ဝေဖန်မှုတွေအများအပြားရှိခဲ့တာပါ။အခုလိုဖြစ်ရတဲ့ပတ်သက်လို့တိုင်းပြည်ပြန်လည်ထူထောင်ရေးအချိန်အရေးပါတဲ့နေရာအတွက်ရွေးချယ်ခန့်အပ်ရမှာNLD အစိုးရအတွက်သင်ခန်းစာဖြစ်တယ်လို့သုံးသပ်ချက်တွေရှိနေပါတယ်။မြမစီးပွားရေးလေလာသုံးသပ်နေသူလည်းဖြစ်အရင်က NLD စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်တဲ့ဦးမင်းခင်ရဲ့အမြင်ကတော့
လူမှန်နေမှာရအောင်ဘယ်လိုရွေးချယ်မလဲဆိုတဲ့အဲ့ဒီဟာလိုအပ်တယ်။ရွေးချယ်ဖို့ရွေးချယ်မီရွေးချယ်နိုင်တဲ့နည်းလမ်းတွေစနစ်တည်ကျွန်တော်ပြည်သူချာတိဖောက်ထားဖို့လိုတယ်။ဒါတစ်ချက်ပေါ့။နောက်တစ်ချက်ကလုပ်ပိုင်ရေးတစ်ခါတပေးတယ်လို့ပဲအပြန်အလှန်ထင်းကြောင်းနဲ့ကမ္ဘာ့ဒီဒီဖောင်းပေါ်လို့ကျွန်တော်တို့လက်တော်ဟုတ်လား now ဒီဒရင်းမီဒီယာလေးနော်ဒီလူလူတို့ပေါ့နော်ဒါဒီအစလေအချင်းချင်းကိုပြန်လည်ထိကြောက်နေတဲ့ချင်းချင်းကျွန်တော်တို့ဒီဖောက်ဖို့လို့ねမတူတဲ့အမြင်တွေကိုနားထောင်ပြီးတော့ဆွေးနွေးတတ်ဖို့လို့အထူးဖြင့်ဒီနိုင်ငံရေးယာတို့ကရည်ကြည့်တယ်နိုင်ငံရေးယာဒီနေရာမှာနိုင်ငံရေးယာဉာဏ်နဲ့ကြည့်နိုင် ုံလုံးကိုဆွမ်းခြုံပြီးတော့ဒီကနေ့ဒီမှန်ချက်ကိုတွားနိုင်တယ်ဟာလို့ပဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့ငကူရှိပိတာရန်ရကိုဒီတိုင်းအားကိုးလို့ရမယ်လို့စဉ်းစားမိတယ်စဉ်းစားရင်ဒီလိုခက်ခဲကျွန်တော်တို့ကကြောက်ပါပဲ
ဒါပေမဲ့လည်းနိုင်ငံအတွက်အရေးပါတဲ့နေရာမှာအပြောင်းလဲဖြစ်လာတဲ့အတွက်အကောင့်ဘက်ဥတီမယ်လို့သုံးသပ်ပေမဲ့မူအရလည်းပြုပြင်ပြောင်းလဲဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ဦးမြင့်ခင်ကဆိုပါတယ
်အခုလိုပြောင်းလဲဖြစ်တာတော့ဒီဘက်ကတော့ကောင်းနေလို့ပြောမှာပေါ့နော်ပို့ပြီးတော့ဒီမှန်နေရာမှာဒီဖြစ်လာတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်စီးပွားရေးလာလာတယ်အကောင့်ဘက်ကပဲကျွန်တော်တို့ကြည့်လို့ရပါတယ်အဲဒါပေမဲ့လူပြောင်းရုံနဲ့တော့ကျွန်တော်တို့မပြီးသေးဘူးဒီပေါ်မှာတိုက်ပြီးချင်းမျိုးဘလို့စဉ်းစားချင်းကြမယ်မပြူဟာပေါ့နော်ဒါလေးပြောင်းမှုလို့စီမံခန့်ခွဲပုံလေးပို့ကောင်းကျွန်တော်လုပ်ဖို့လုပ်တယ်
လက်ရှိမြန်မာစီးပွားရေးစနစ်ပိုပြီးကောင်းလာစေဖို့ရေအချင်းရှိသူတွေပါဝင်နိုင်ရေးအခွင့်အလမ်းတွေဖွင့်ပေးဖို့လိုအပ်နေကြောင်းလည်းဦးမြင့်ခင်ကမြင်ပါတယ်
။စီမံခန့်ခွဲရေးဆိုနေရမှာလုပ်ပိုင်ခွင့်ဖြစ်ပြရအောင်ပေးဖို့လို့ဖြောက်တဲ့လုပ်ပိုင်ခွင့်လုပ်နိုင်လေအခွင့်အရေးပေးမှာတကယ်တမ်းဟလာလူတော်လူကောင်းတွေစီကသူ့ရဲ့ပါဝင်မှုသူ့ရဲ့အားထုတ်မှုကိုကျွန်တော်တို့ကြိယာအောင်ကျွန်တော်ရမယ်။အဲ့ဒီအတွက်ကိုလည်းကျွန်တော်တို့အခြေအနေကတူကောင်းပြောက်ကောင်းလုပ်လို့မရဘူး။ဝိုင်းဝန်းပြီးတော့တကယ်ဖြစ်ပြောက်လုံးနိုင်အောင်ပူပေါင်းဆောင်ရွက်နိုင်အောင်ဟိုစီမံခန့်ခွဲဖန်တီးပေးဖို့လုပ်ရဲအဲအဲ့ဒီလိုခြေခံကြရကြောင်းလည်းကျွန်တော်တို့ရှိမှရေးတင်ရကြီးတာဖြောက်ရွေ
းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အပါအဝင်အာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ကမ္ဘာဘဏ်တို့ရဲ့အစီရင်ခံစာတွေအရပြီးခဲ့တဲ့နှစ်အတွင်းမြန်မာစီးပွားရေးပြန်လည်တည်ငြိမ်လာတယ်လို့ဖော်ပြထားပါတယ်စီးပွားရေးဆက်လက်တိုးတက်ဖွံ့ဖြိုးလာဖို့အတွက်ဦးစားပေးအဆင့်တွေဖြစ်တဲ့ဘဏ္ဍာစီမံခန့်ခွဲမှုဘတ်ဂျက်လုံငွေပြမှုရောချရေးနဲ့အစိုးရပိုင်လုပ်ငန်းတွေပြုပြင်ပြောင်းလဲတာတွေကိုဦးစားပေးလှုပ်ဆောင်ဖို့အရေးအချင်းပြည့်ဝတဲ့ဝန်ကြီးတဦးလိုအပ်နေတာပါလက်ရှိမှာတော့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးနေရာအသစ်အတွက်လက်ရှိဒုတိယဝန်ကြီးဗဟိုဘဏ်ဥက္ကဋ္ဌဟောင်းဦးဆက်အောင်ကိုခန့်မှန်းပြောဆိုတာတွေရှိနေပါတယ်ရှင်
ဒါတော့မြန်မာပြည်ကစီမံဘဏ္ဍာဝန်ကြီးနေရအပြောင်းလဲနဲ့ပတ်သက်ပြီးတော့မြန်မာစီးပွားရေးအလားအလာအခြေအနေဘယ်လိုရှိနိုင်မလဲဆိုတဲ့သုံးသပ်ချက်တွေကိုမှတ်အင်ဂျင်နိုင်တင်ပြသွားတာဖြစ်ပါတယ်။အခုတော့အပတ်စဉ်ထုတ်လင့်ပေးနေကြဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ကိုညာဝဲအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
လုံးခဲ့တဲ့စက်တင်ဘာလကုန်အထိ NLD အစိုးရပြစ်ဆက်ရမယ့်ကြီးပကျွေးမြီဟာအမေရိကန်ဒေါ်လာသန်း 9,500 ကျော်ရှိကြောင်းသိရပါတယ်။ကျွေးမြီအများစုဟာအရင်အစိုးရတွေလက်ထက်ကရယူခဲ့တဲ့ချင်းငွေတွေဖြစ်ပါတယ်။ဒီထဲကတရုတ်ဂျပန်နဲ့ဂျာမနီပါဝင်တဲ့ Paris Club ငွေကြေးအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်ကိုပြစ်ဆက်ရမှာဖြစ်ပါတယ်။တရုတ်ကိုဒေါ်လာသန်း 4,000 ဒီပါပြစ်ဆက်ရမှာမို့ဒီပါချင်းငွေ44ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမယ်ကျွေးမြီဖြစ်ပါတယ် NLD တဲ့ကပါပထမဦးဆုံးအကြိမ်ဖြစ်နိုင်ငံခြားကျွေးကိုပြန်ဆက်နိုင်တာတွေ့ရပါတယ်ဒီပါချင်းငွေတဝယ်နီးပါးဟာတရုတ်ကိုပြန်ဆက်ရမယ်အကျွေးဖြစ်နေပြီးတရုတ်ရဲ့အတွန်းနှုန်းကလည်းအများဆုံးဖြစ်နေတာကြောင့်နိုင်ငံအတွက်ဝင်ထုတ်ဝင်ပို့ဖြစ်နေကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်ဆန်းလိုင်ကလွန်ခဲ့တဲ့ဇွန်လကဆွေးနွေးသွားပါတယ်အခြားကျွေးမြီကို10နှစ်ကြာမှာပြန်ဆက်ရမှာဖြစ်ပေမဲ့တရုတ်ကတော့9နှစ်အတွင်းပြန်ဆက်ရမှာမို့ကျွေးဘူးလို့ဖြစ်နေပါတယ်။လွန်ခဲ့တဲ့ဘန်ဒါယင်းနဲ့2016-2019မှာပြပချင်းငွေအမေရိကန်ဒေါ်လာတန်း600ကျော်ကိုမြန်မာကပြန်ဆက်ပါတယ်။ဒီထဲမှာတရုတ်ကအများဆုံးဒေါ်လာတန်း400ကျော်ပြန်ဆက်ရပါတယ်
။ပြန်ဆက်တဲ့ငွေထဲမှာအတိုးကတင်ဒေါ်လာတန်း200လောက်ဖြစ်နေပါတယ်။ဒါပေမဲ့ပြပချင်းငွေရယူပြီးအကောင့်ထဲပေါ်တဲ့စီမံကိန်းတွေဟာမျောလင့်တယ်လို့အောင်မြင်တာမဟုတ်ကြောင်းစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းဇန်နဝါရီလ31ရက်နေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောသွားပါတယ်။ချင်းငွေနဲ့ဆောင်ရွက်နေတဲ့စီမံကိန်းတွေဟာပြည်သူအတွက်အမှန်တကယ်အကျိုးဖြစ်ထွန်းစေမှသာကျွေးတင်ရကြိုးနပ်မယ်လို့ဒေါက်ခင်ဆန်းလှိုင်ဆွေးနွေးသွားတာကိုအလွန်မှန်ကန်ကြောင်းဒုဝန်ကြီးကထောက်ခံပါတယ်။အရင်ကတော့ဝန်ကြီးဌာနတွေနဲ့ရန်ကုန်နဲ့မန္တလေးစီပင်သားယာရေးကော်မတီတွေကနိုင်ငံသားမှာငွေချေးယူလေရှိပါတယ်ဒါပေမဲ့ပြည်သူကျွေးမီစီမံခန့်ခွဲမှုဥပဒေ2016ပြဋ္ဌာန်းပြီးနောက်ပိုင်းစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကလွှတ်တော်ရဲ့အတည်ပြုချက်နဲ့ပြည်ပချေးငွေကိုရယူဖို့စီစဉ်ထားပါတယ
်နိုင်ငံသားအကျွေးအများဆုံးတင်တဲ့ဌာနဟာ ရက်စနစ်စွမ်းအင်ဝန်ကြီးဌာနဖြစ်ပြီးဒေါ်လာတန်း3000ကျော်ကျွေးဆက်ဆရာရှိပါတယ်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကတော့ဒေါ်လာတန်း2000ကျော်ကျွေးတင်လို့ဒုတိယအများဆုံးဖြစ်ပါတယ်တရုတ်ဘုဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနိုင်ငံခြားကချိတ်ယူထားတဲ့ကျင်းငွေဟာဒေါ်လာတန်း1500ရှိပါတယ်ဖွံ့ဖြိုးရေးအကူအညီဆိုပြီးငွေချေးခဲ့ပေမဲ့စီမံကိန်းအကောင့်ထဲမပေါ်တဲ့အခါမှာပြဿနာဖြစ်လာပါတယ်။ဒါကြောင့်မို့စီမံကိန်းစီစဉ်ရေးနဲ့တိုးတက်မှုအစီရင်ခံစာဦးစီးဌာနကတာဝန်ယူပြီးစီမံကိန်းတွေကိုစနစ်တကျစစ်ဆေးနေတယ်လို့ဆိုပါတယ်။နိုင်ငံနဲ့ပြည်သူအတွက်အကျိုးရှိမရှိဆိုတာကိုအဓိကထားစစ်ဆေးနေပါတယ်
။ပြည်ပကျွေးမိအလွန်များလာတာဟာတိုင်းပြည်စီးပွားရေးကိုထိခိုက်စေတယ်လို့ယုံကြည်ကြပါတယ်။အကျွေးစုပြုံလာတဲ့အခြေအနေကိုမရောက်ဘဲဂတိပေးရတဲ့အတိုင်းအတိုးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာပါနဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။ပြည်ပကျွေးမိဟာတိုင်းပြည်ပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးဆက်နိုင်ရည်ကျဆင်းလာတယ်လို့ဆိုပါတယ်။အာရှတိုက်မှာတော့ပြည်ပကျွေးမိဟာ30ရာခိုင်နှုန်းကျော်တာများပါတယ်။တောင်အမေရိကတိုက်နဲ့အရှေ့အလယ်ပိုင်းဒေသမှာတော့40ရာခိုင်နှုန်းကျော်ရှိကြပါတယ်။တရုတ်ပြည်မှာသာပြည်ပကျွေးမိဟာတိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့13ရာခိုင်နှုန်းသာရှိတာတွေ့ရပါတယ်
။ပြည်ပကျွေးမိတိုးပွားလာတဲ့နှုန်းဟာတိုင်းပြည်အသတင်းထုတ်လွှင့်မှုတိုးပွားနှုန်းတဲ့ညံစားစွာတိုးလာတာကိုနိုင်ငံအတော်များများမှာတွေ့ရပါတယ်။မြန်မာပြည်မှာကျွေးဆက်နိုင်ရင်ရှိမရှိသိနိုင်ဖို့အတွက် IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကDebt sustainability analysis မနစ်ကလုပ်ပါတယ်ပြည်ပကျွေးမီဟာတန်းပြည်အသရင်ထုတ်လုပ်မှုရဲ့ဆက်ကြောက်ရာခိုင်နှုန်းရှိနေပြီးကျွေးမီစုစုပေါင်းကတော့တန်းပြည်အသရင်ထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက် trade ဒုက္ခ debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရံပုံငွေအဖွဲ့ကသုံးသပ်ပါတယ်ဒါပေမဲ့ပြည်ပကျွေးမီဟာပို့ကုန်တဲ့ငွေပြည်နှုန်းပြောင်းလဲလာတဲ့အပေါ်မှာလည်းမူတည်နေတာမို့ပေါ်ကောင်ဈေးကနေငွေပလဲနှုံးကိုမျက်ကြည်မကျစောင့်ကြည့်ဖို့လိုနေပါသေးတယ်။အခြေအနေပြောင်းလဲလာရင်ကျွေးဒုက္ခအဆင့်ကိုရောက်သွားနိုင်ပါသေး။ဒါကြောင့်ပို့ကောင်အမျိုးအစားများပြားလာအောင်လုပ်ဖို့တိုက်တွန်းထားပါသေး။တန်းပြစီပေါ်ရေးမတိုးတက်ရင်ကျွေးမီအချိုးအစားကြီးမားလာနိုင်တာကြောင့်ကျွေးဒုက္ခဖြစ်တဲ့အခြေအနေကိုမနည်းအမြန်ရောက်သွားနိုင်ပါသေး။ဒါကြောင့်နိုင်ငံခြားကျွေးဆက်နိုင်တဲ့အရေးအသွေးဟာအမြဲတမ်းပြောင်းလဲနေပါလေခင်ဗျာ။
ဥောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့ဒေါ်လာလတ်တန်စီစဉ်တက်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြဖို့အချိန်ရောက်ပါပြီခင်ဗျာ
ဒီတွင်ပါ English American Second မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော
့ wake up call
ဖြစ်ပါတယ်စာလုံးပေါင်းက wake wake you be up wake up ကအေးရကနှူတာ call call ကဒီနေရာမှာတယ်လီဖုန်းခေါ်တာဖြစ်ပြီးစကစရူခုံးရဲ့ဓာတ်ရိုက်ဒေးဘေကလူတစ်ယောက်အိတ်နေတာကိုနှိုးဖို့တယ်လီဖုန်းခေါ်တာဖြစ်ပါတယ်ဒီတုန်းကဟိုတယ်တွေမှာတက်ခိုကြတဲ့ဧည့်သည်တွေနေနဲ့မနေ့စောစောနှူးစီခြင်းဟိုတယ်အိတ်ယူကောင်တဲ့ဝန်တန်းကိုကိုအခန်းကိုတယ်လီဖုန်းဆက်ပြီးဘယ်ချိန်မှနှိုးဖို့မြစ်တရက်ခံနေတလိကနေဆင်းသက်လာတာဖြစ်ပါတယ် idiom ဆိုတဲ့တော့ right ဒီဘက်ကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားသလိုအစဉ်ပြေနေတာမဟုတ်ဘူးဆိုပြီးဖြစ်ရတစ်ခုခုကနှိုးစောပြရာရောက်တာအတိတရားဝင်စီတာသတိပြရာရောက်တာကိုဆလိုတာဖြစ်ပါတယ်ဒီတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျင်အုန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြားခုထိတွေ့မယ်မတွေ့ဘူးဖြစ်နေစေရှိတဲ့ဇွန်လဇန်မှာစင်ကာပူမှာတွေ့ဖို့အစီအစဉ်နဲ့ပတ်သက်ပြီးစစောပိုင်းကတွေ့မယ်လို့ကြေညာခဲ့စဉ်ကတောင်ကိုရီးယားနဲ့အမေရိကန်ကြားစီးရီးလိချင်းမှုတွေကြောင့်မချေမနှက်ဖြစ်တဲ့မြောက်ကိုရီးယားကဖြတ်ချင်းဖြစ်နိုင်တယ်လို့ဟန်လို့ချင်းချောက်ခဲ့တဲ့အတွက်ကြောင့်ကင်မြဲစည်ရင်မှန်နဲ့ပတ်သက်ပြီးအင်ဗျူတော်ကိုအတိတရားရစီတင်နေဆိုပြီး Washington Post သတင်းစာကြီးရဲ့ editor အပေါ်မှာ North Korea's bluff should be a White House wake up call ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The recent shootings in schools have been a wake-up call for tougher gun control in the U.S.
ချင်းတွေမှာမကြတိမိကဖြစ်ပွားခဲ့တဲ့သနပ်ပစ်ခတ်မှုတွေဟာအမေရိကန်ပြည်ထောင်စုမှာပိုတင်းကျပ်တဲ့သနပ်ထိန်းချုပ်မှုလိုအပ်နေပြီဆိုတာကိုအတိပေးရရောက်စီတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
The recent shootings in schools have been a wake-up call for tougher gun control in the U.S.
ခုဆက်လက်တင်ပြပေးမယ် EDM အတုံးကတော့
Act Up
ဖြစ်ပါတယ်။စာလုံးပေါင်းက ACT Act ကပြုမူတာ UP Up ကအပေါ်ဖြစ်ပြီးစစ်စုခွင့်ရဲ့တရိုက်ဒီဘေကတော့အပေါ်အပြုမူဖြစ်ပါတယ်။ EDM ဆိုရယ် Divide ဒီဘေကတော့ဒုက္ခပေးတာပြဿနာရှာတာကိုဆိုလိုပါတယ်။ဒီအုံကိုနျူကလ িয়ার ဆန်တာမှုတွေပြုလုပ်ခါဒုံးလက်နဲ့တွေပြစ်မယ်ဆိုပြီးမကြာခဏချင်းချောင်နေတဲ့မြောက်ကိုရီးယားကိုနျူကလ িয়ার နဲ့ဆွန်ရေးတွေဝိုင်းဖိအားပေးတဲ့သမ္မတထရမ့်ရဲ့ဗျူဟာကြောင့်တောက်ပိန်မိနေတဲ့မြောက်ကိုရီးယားဟာဒုက္ခပေးပြဿနာရှာနေပြီဆိုပြီးဝါရှင်တန်စည်းစာကြီးက North Korea is acting up because Trump has it cornered လို့ရေးသားခဲ့တာဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John was acting up in class today, so the teacher punished him.
John nga atan ne ma dukkha pe de atwet chaung sia ga tu ko dan pe lite de lo di be ya ba de. Uma au naw takaw leela chi cha ya aw ma.
John was acting up in class today, so the teacher punished him.
Ku naw song tin pya pe me idiom atun ga ro
about face.
Phit ba de.စာလုံးပေါင်းက A B O U T about ကတခုခုနဲ့ပတ်သက်လို့ F A C E face ကမျက်နှာဖြစ်ပြီးစကားခွင့်ရဲ့တရိုက်ဒီပဲကမျက်နှာနဲ့တခုခုပတ်သက်နေတာဖြစ်ပါတယ် about face ဟာဝါဟာယနှလုံးတွဲထားတဲ့ compound word ဖြစ်တဲ့အတိုင်းကြားမှာ hyphen တုံးတို့ခံပြီးစာလုံးပေါင်းပါတယ်ဒီနေရာမှာနောက်ပြန်လှည့်ဖို့အမိပေးတဲ့ about တန်းနဲ့လည်းအဓိပ္ပာယ်ရှင်းပြီး idiom ဆိုတဲ့ divide ဒီပဲကပြောင်းပြန်လုပ်တာလုံးဝဆန့်ကျင်ဘက်ဖြစ်သွားတာကိုဆိုလိုတာဖြစ်ပါတယ်။တနည်းရှိသွားရကနေရုပ်တဲ့နောက်ကိုပြန်လှည့်သွားမယ့်သဘော180ဒီဂရီလှည့်ပြစ်တာမျိုးဖြစ်ပါတယ်။ဒီအုံကိုမြောက်ကိုရီးယားကအမေရိကန်သမ္မတထရမ့်နဲ့စင်ကာပူမှာဇွန်လဆိုင်ပိုင်းတွေ့ဖို့ကောင်းပြီကောင်းရဲ့နဲ့အစကသဘောတူခဲ့ပြီးမကြာမီမှာပဲတောင်ကိုရီးယားနဲ့အမေရိကန်ကြားစီးလိချင်းမှုတွေကြောင့်ဒေါသထွက်ကာတွေ့ဖို့အစီအစဉ်ကိုဖြတ်မယ်လို့မြောက်ကိုရီးယားကစောစောကချင်းချောက်ခဲ့တဲ့အတွက်ကြောင့်မြောက်ကိုရီးယားရဲ့အခုတစ်မျိုးနောက်တစ်မျိုးအပြုမူကြောင့်သမ္မတထရမ့်ကိုနားချဖို့တောင်ကိုရီးယားအစိုးရရဲ့မျှော်လင့်ကြီးစွာနဲ့ကြိုးပမ်းမှုဟာဒုက္ခရောက်နေပြီဆိုပြီး Reuters သတင်းတပုတ်မှာ North Korea's about face complicates South Korea's pitch to Trump ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ We were all shocked when Mary did an about face on her decision.
Mary ga tu ye song phyat che ko long ma byang byan lou lite de twet chaung chinaw ro a lung an a tin tong lout twa ja de lu de be ya ba de. U ma ko naw ta khaw le la chi cha ya aw ma.
We were all shocked when Mary did an about face on her decision.
Di drin ba tin pya ke de idiom a tong ni ga ro
wake up call act up about face.
Lu phit ja ba de. Naw drin ba ku lu chi myo ma le နောက်ထပ် idiom အသုံးတွေကိုဆက်လက်ကြင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလက်တန်စီစဉ်တဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။ထုတ်လွှင့်ခဲ့ပြီးသား American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာလာရောက်ဖတ်ရှုနိုင်ပါတယ်။တခြားအပတ်စဉ်ကဏ္ဍတွေနဲ့သတင်းတွေနဲ့ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOA American တန်ကတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOA ရဲ့အတန်လွှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကနေ2018ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညပိုင်းတုန်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ကိုအောင်လယ်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့မြန်မာနိုင်ငံပြည်တွင်းညီညွတ်ရေးမှာအရှင်းနဲ့အနောက်နိုင်ငံတွေရဲ့အခမ်းကဏ္ဍကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာညီညွတ်ရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေတဲ့အချိန်မှာပဲတရုတ်နိုင်ငံကအာရှရေးအထူးကိုယ်စားလှယ်ဆွန်ကော့ရှန်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ပါဝင်မြန်မာစုရနဲ့စစ်တပ်ထိတိုင်းခေါင်းဆောင်တွေတခါတန်းတန်းလက်နက်ကင်ဖွဲ့နေတဲ့မကြာခင်ကတည်းကပဲတွေ့ပြီးတော့ညဉ့်ညဉ့်ကြီးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးပါတယ်တကယ်တော့မြန်မာနိုင်ငံမှာလက်နက်ကင်ပြစ်ခတ်တွေအဆုံးသတ်ရေးကိုတရုတ်နိုင်ငံနဲ့မကပါဘူးဂျပန်အမေရိကန်စတဲ့အာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ပတ်သက်နေကြတာပါဆိုတော့ဒီမြန်မာနိုင်ငံညဉ့်ညဉ့်ကြီးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာတွေကွာခြားနေတယ်လဲဘသူအကူအညီကပို့ပြီးအကျိုးများနိုင်တယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်ဒီတရုတ်နိုင်ငံအခြေဆက်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောနောက်ဒီ1990ပြည့်ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမြို့နယ်ကလွှတ်တော်ကိုယ်စားဖြစ်ခဲ့ပြီးဒေါက်တာတင်းဆွေဒေါက်တာတင်းဆွေကဒီမြန်မာနိုင်ငံအိန္ဒိယတို့အမေရိကတို့မှာလည်းအတွေ့အကြုံတွေရှိခဲ့ပြီးပုံကိုတရားဖြစ်တဲ့အတွက်ကျွန်တော်ဒီတရုတ်နဲ့အမေရိကန်နိုင်ငံတွေနဲ့ပတ်သက်လို့လည်းဟိုဆွေးနွေးပွဲမှာနောက်ခံရှိတဲ့လူတွေကိုကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးမဲ့ဒီပုံကိုတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုတွေရဲ့တုံးသက်ချက်ကိုကြားကြပါတယ်ခင်ဗျာအရင်ဆုံးကျွန်တော်တို့ဒေါက်တာလက်ကျော်စောကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းညီညွတ်ရေးမှာအရှိနဲ့အနောက်နိုင်ငံတွေရဲ့ဒီချင်းကပ်ပုံတွေမှာရေဝူရတုံးသက်မယ်ဆိုရင်ခြားနားမှုတွေဘာတွေရှိရလို့ပြောလို့ရမလဲဆရာမဟုတ
်ကဲ့ကျေးဇူးတင်ပါတယ်ဟိုဒီပမာတိရဲ့ညီညာရေးကိစ္စကကျမတို့ပြည်တွင်းကြီးပဲဖြစ်ပါလေအဲ့တော့အဓိကကတော့ဖြေရှင်းရမှာကျမတို့ပြည်တွေကပြည်ရင်းကပြိပတ်ကပဲပြည်ရင်းကအဖွဲ့အစည်းပြည်သူလူထုတရားလုံးမှာပဲဖြေရှင်းရမှာဖြစ်ပါလေသို့တော်လည်းအခုကကဘာပြည်မှုခေတ်ကြီးအောင်မှာတော့နိုင်ငံတကာကပါပါဝင်တာလည်းဖြစ်တာပေါ့နော်ပမာတိမှာလုပ်နေတဲ့ပင်လုံးကြီးလာကန်တို့ဘာလို့ဆိုတာတောင်မှနိုင်ငံကြီးအကူအညီတွေနဲ့ကျင်းပနေရတာဖြစ်တာအဲ့တော့အခုဝင်းပါနေတာခုနကခင်ဗျားပြောသွားတဲ့လိုပဲတရုတ်တယ်မဟုတ်ဘူးဂျပန်လည်းပါတယ်အမေရိကန်လည်းပါတယ်အကုန်လုံးပါနေပါတယ်အဲ့တော့ဒီပါတဲ့နိုင်ငံတွေအားလုံးရဲ့ချင်းကပ်ပုံတွေအားလုံးကိုကျွန်မသိကောင်းမသိဘူးမယ်တရုတ်ရဲ့ချင်းကပ်ပုံတော့တော်တော်များများကြိတ်လာပြီးရှိရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မနေနေတာလည်းတရုတ်ပြည်ဖြစ်တော့တရုတ်ပြည်ကထုတ်တယ်သူတို့တရုတ်ဝင်ထုတ်တယ်စာရွက်စာတမ်းတွေလည်းလေ့လာရတော့သိရပါတယ်အဲ့တော့တရုတ်ပြည်ကဗမာပြည်ရဲ့အရေးကိုကြည့်မြင်တဲ့အခါမှာသူတို့ကသူတို့နဲ့နေစားဒီလောက်ကြီးကြီးကြီးကြီးဆက်ဆံနေတာဖြစ်ပြီးတော့အဲ့ဒီဒေတာတည်ငြိမ်ရေးကိုသူကအဓိကထားပြီးကြည့်တာပဲအဲ့တော့ကြည့်အဲ့ဒီကမှာသူတပြင်းမထောင်းနဲ့15ခုနှစ်ကစားပြီးကိုကအရင်ထပ်ကြံဖြစ်လာလေရတေကတော်တော်ကိုထဲတဲ့ပုံပါဝင်နေတာသူပြောတာကတော့ဒီလိုဗမာပြည်ရဲ့ပြည်တွင်းကြီးမှာဒီပြည်တွင်းစစ်ကြီးဖြစ်နေသည်ဗမာပြည်ကဖွံ့ဖြိုးတိုးတက်နိုင်မှာမဟုတ်ဘူးလို့ပြောတယ်ဟုတ်လားဗမာတမတော်ကလည်းဘလောက်ပဲကြီးဟာကြီးကြီးသူ့ရဲ့တမယိုးကြလက်မြတ်တင်နဲ့သူကဒီတော်တွေတောင်းနေဒီငယ်စားတီအဖြစ်ပယ်လာပြီးတော့သူ့ရဲ့အားသာချက်ကိုမဖွံ့ဖြိုးနိုင်ဘူးထို့တူပဲဒီတောက်လျှောက်ဗါလေတိုက်ခိုက်နေတဲ့ဒီတိုင်းရင်းသားအဖွဲ့ကြီးရတယ်မိမိတို့ရဲ့တနိုင်တပိုင်လုပ်ငန်းလေးတွေနဲ့ဒီဗမာတမတော်ရဲ့အတွင်းပိုင်းဒီတော့ဝင်တိုင်းနိုင်မှာမဟုတ်ဘူးအဲ့လို ပြည်တွင်းစစ်ကြီးရှေ့ကြားနေရင်ဒီပြည်တွင်းစစ်ကြီးကပမာပြည်ကိုကြာဆုံးနိုင်ငံဖြစ်စေမယ်ထို့တူပဲဂျန်နက်နိုင်ငံလေးအဲဂျန်နက်နိုင်ငံလေးအထူးသဖြင့်ဒေသပေါ့နော်အရှိတောင်အားကြောင့်ဒေသတစ်ခုလုံးကိုလည်းဆွဲချသွားနိုင်တယ်တူပါအစိုးရအဲ2015ရဲ့အစပြောတယ်ဒါကြောင့်ဒီပမာပြည်ရဲ့ပြည်တွင်းစစ်ကိုရပ်ဖို့အတွက်ပမာပြည်ပေါ်မှာစစ်တပ်ထားတဲ့တိုင်းပြည်များရောနိုင်ငံတကာအဖွဲ့အစည်းများရောလက်ဦးမှုရှိရှိဝင်ရောက်ပါဝင်တယ်လို့ပြောတယ်။နောက်ဒုတိယအချက်ကတရုတ်ကနိုင်ငံသားရေးမူဝါဒအပြောင်းလဲ။တရုတ်ကနိုင်ငံသားရေးမူဝါဒအပြောင်းလဲတာအခုနောက်ပိုင်းပို့ပြီးတော့ထင်ရှားတယ်။သူကလက်ဦးမှုရှိတဲ့နိုင်ငံနဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတာလေ။ဒါကြောင့်မို့ပမာပြည်အရေးမှာတရုတ်ကပို့ပြီးတော့ထဲထဲဝင်ပြီးပါဝင်လာတယ်။တတိယအချက်ကအခုအနောက်တိုင်းနိုင်ငံတွေကနည်းနည်းဗမာပြည်ကိုတအားဖိအားပေးလာတဲ့ရိုဟင်ဂျာကိစ္စပေါ့နော်အဲ့ဒီကိစ္စမှာတအားဖိအားပေးလာတော့ ICC တို့ဘာလို့လဲပို့ပြီးတော့ဖိအားပေးလာလေလေတရုတ်ကဒါကိုကာကွယ်ပေးပြီးတော့တဖြည်းဖြည်းဗမာပြည်အရေးမှာအဓိကဗမာပြည်ရဲ့ပြဿနာဖြစ်တဲ့ဗမာတံတော်ကိုဝင်ရောက်ဖြောင်းပြပေးနေပုံများတယ်အဲ့ဒါဟာအဓိကဗမာပြည်ရဲ့နိုင်ငံရေးပြည်အခရာပဲ
ဟုတ်ကဲ့ပါခင်ဗျာဆရာဒေါက်တာတင်းဆွေရဲ့သဘောထားခင်ဗျာကျွန်တော်တို့ဒီအရှိနဲ့နောက်ဒီမြန်မာနိုင်ငံပြည်ပြင်းကြီးကြီးနဲ့ပတ်သက်လို့ချင်းကပ်ပုံတွေမှာဘလို့ခြားနားမှုထူးထူးခြားခြားတွေ့မိလဲဆရာ
ဟုတ်ကဲ့အဲကျွန်တော်တို့ပြီးခဲ့တဲ့အစိုးရသမ္မတဦးသိန်းစိန်လက်ထက်ကလေးကဒီညီငယ်လုံမန်းစေဘဲဆိုပါလို့နာမည်တို့ဟိုကောင်းစဉ်တွေကတော့အမျိုးမျိုးတော့ရှိတာပေါ့အဲ့ဒီအပေါ်မှာအဓိက EUဥရောပသမဂ္ဂကအဓိကငွေလုံးငွေရင်းတွေအများကြီးနဲ့ကူညီတယ်အဲ့နောက်မှာခုနကိုအောင်ဆုံးကြီးပြောတဲ့နိုင်ငံတွေရောပေါ့နော်အမေရိကန်ရောဂျပန်ရောစတဲ့နိုင်ငံတွေရပါငွေအင်အားနဲ့အများကြီးကူညီခဲ့ကူညီပြီးတော့လှုပ်ဆောင်ခဲ့တာတွေပြီးတော့မှလှုပ်ဆောင်ခဲ့တာတွေလည်းအလုံးကြည့်ပြီးတာပေါ့နော်ဖွဲ့စည်းခြင်းမျိုးမျိုးအစည်းအဝေးတွေမျိုးမျိုးဒီဝေဒီဝနိုင်ငံတွေအစုံမှကျင်းပတာဆိုတော့ရုပ်ခဲတယ်အခုအနယ်ဒီဆိုရလက်ထက်မှာခေါင်းစဉ်နာမည်ပြောင်းပြီးတော့ချင်းကပ်နေတမျိုးပေါ့နော်အဲ့ဒီနည်းနဲ့လုပ်နေတာလေရှိပါတယ်အဲ့တော့ကြည့်လိုက်ရင်ကျွန်တော်ဒီဆိုရလက်ထက်နှစ်ခုလုံးမှာငင်းငင်းကြီးတုတ်တက်လာသလားလို့မေးရင်တော့ကျွန်တော်အဲ့တော့အဲ့အားမရဘူးခင်ဗျာ20လုံးမှာငင်းငင်းကြီးဒီနိဗ္ဗာန်လာပြီလားလို့မေးရင်တော့ကျွန်တော်ကနိစ္စတယ်လို့မထင်သေးဘူးပေါ့နော်ဟု
တ်ကဲ့အဲ့
တော့အနောက်နိုင်ငံကြီးနဲ့တရုတ်ရဲ့ချင်းကပ်မှုကိုဖြေရရင်တရုတ်နိုင်ငံရဲ့အခုဒေါက်တာလက်ကျော်ဆိုပြောသလိုသူကလက်ဦးမှုရယူမှုနဲ့ချင်းကပ်တယ်ဆိုတာကတော့မှန်တယ်သို့တော့ကျွန်တော်မြင်တာကဒီလိုပြတရုတ်ကပမာနိုင်ငံရဲ့အင်ဒီဂျင်ရှိတယ်အင်ဒီဂျင်ဖြစ်တယ်အင်ဒီဂျင်တခြားဒေသနိုင်ငံကတော့ဒီငင်းငင်းကိစ္စမှာဘာသာမှမကြားတဲ့အနေအထားတစ်ခုနောက်တစ်ခါအနောက်နိုင်ငံတွေ EU ရောအမေရိကရောဂျပန်ရောဆက်ဆွေနိုင်ငံတွေကဂျပန်ကတော့နည်းနည်းတော့တမျိုးပြဟိုအနောက်နိုင်ငံတွေပဲဆိုတော့သူတို့ကဗမာနိုင်ငံပုံကိုကြည်တာရောမြင်တာရောချင်းကပ်တာရောကူညီတာရောဟာနည်းနည်းဟိုအပေါ်ရန်ဆံပြီးတော့တဲတဲဝင်ဝင်ကြက်ကြက်နက်နက်လေးလာမှုနေတယ်လို့ကျွန်တော်ကမြင်တယ်တရုတ်ကတော့ထဲဝင်ဝင်တယ်မကဘူးကျွန်တော်မျိုးလင်းနေတဲ့တော့များများကြီးဝင်ပြီးတော့ကုညီနေတယ်လို့ကျွန်တော်မြင်တယ်ဒီချက်ကမတူတာပေါ့နော်ဟုတ
်ကဲ့
အဲ့တော့အဲ့ဒါကြီးဘာကြောင့်လဲလို့ကျွန်တော်တို့ဟိုဆန်စစ်တင်တာပေါ့လေဒါနောက်ထပ်လိုရင်းတော့ကျွန်တော်ဖြေပါမယ်ခင
်ဗျဟုတ်ကဲ့အဲ့တော့ဟိုဆီမတ်ဒေါ်လာကျော်စောကျွန်တော်တခုပြန်မေးချင်တာဆောစောဆီမတ်ပြောခဲ့တယ်လို့ပေါ့လေဒီတရုတ်နိုင်ငံကဖွံ့ဖြိုးရေးတို့တည်ငြိမ်ရေးတို့ရှုထောင့်နေအဓိကထားပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးချင်းကပ်တယ်ဆိုတော့ဒီနေ့မှဟိုတောထရှင်တယောက်ကလည်းကျွန်တော်တို့တက်တက်ဆန်ဆန်ပေါ့လေ Facebook ကနေဒါနဲ့ပတ်သက်ပြီးကျွန်တော်တို့မှတ်ချက်ပေးထားတာရှိပါတယ်သူကတော့ e-choice ဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့အရှိရာပို့ပြီးမိတ်ဆွေဆန်နေတဲ့ဆရာကြီးမလုပ်ဘူးတဲ့ပညာသားဘာဘာချင်းကပ်တယ်အနောက်ကဆရာကြီးတွေကတော့စေနာကိုတိတ်မဖို့ပြတ်တတ်ဘူးတဲ့လူခွင့်ကိုရှည်ရန်တင်တယ်ဆိုပြီးသူကမှတ်ချက်ပေးပါတယ်ဆိုတော့ဒီနေ့မှဒီသူစာထဲမှာပါတယ်လို့ပေါ့လေသူဆွေးနွေးချက်ကိုကျွန်တော်ကကောက်ချင်တာဒီနေ့မှအနောက်နိုင်ငံနေနေတဲ့ဒီငင်းငယ်ကိစ္စပါဝင်ပေါ့လေမြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာနိုင်ငံတကာစံတွေဒီလိုဆော့ဆော့ဒီစာထဲမှာထောက်ပြတယ်လို့ပေါ့လေလူခွင့်ကိစ္စရင်းနဲ့ချင်းကပ်တာတွေကပုံများနေလို့များသူဒီငင်းငယ်ကိစ္စတွေမှာဟိုမြန်မာနိုင်ငံနဲ့ပို့ပြီးတော့မနှီးဆက်တဲ့အခြေအနေမျိုးဖြစ်နေရလို့ပြောလို့ရမှာဆရာမ
အ မှန်ပါပဲဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကိုလည်းအနောက်နိုင်ငံတွေကလူ့အခွင့်အရေးချိုးဖောက်တယ်လို့သူကပြောနေတာဖြစ်တာ哦အဲ့တော့တရုတ်ပြည်ကဥမာသူ့နိုင်ငံမှာလည်းဥမာကျမတို့နိုင်ငံမှာရခိုင်အရေးဖြစ်သလိုတရုတ်ပြည်မှာလည်းသူ့ဟိုမှာစင်ကြံကိစ္စတိဘက်ကိစ္စနော်အမျိုးသားရေးကိစ္စတွေလည်းရှိတယ်လေအဲ့လိုဖြစ်လာတဲ့အခါတိုင်းမှာလည်းတရုတ်ကအနောက်နိုင်ငံရဲ့ဖိအားအမျိုးမျိုးကိုခံရတာဖြစ်တာ哦အဲ့တော့ဗမာပြည်ကိုသူကဆက်ဆံတဲ့အခါကျတော့သူရဲ့ဆက်ဆံဒီကောကသူကဟိုတန်းတူရင်ခါဆက်ဆံတာပါတယ်။နောက်တစ်ခုကအနောက်နိုင်ငံနဲ့တရုတ်နဲ့မတူတာကတရုတ်ကသူ့ရဲ့ကိုကျိုးစည်းဝါးကဆက်ဆံနေတာဖြစ်တယ်ဗမာပြည်ရဲ့ငြိမ်းချမ်းရေးက။ဘာဖြစ်လို့လဲဆိုတော့ဒီလမ်းကြောင်းကြီးတစ်လျှောက်မှာဒီဗမာပြည်ရဲ့ဒီဒီအရှေ့မြောက်ဒေသတစ်ခုလုံးကတရုတ်နဲ့တောက်လျှောက်ဆက်ဆံနေတာကီလိုမီတာ1000နဲ့ချီပြီးဆက်ဆံနေတာအဲ့နေရာမငြိမ်းချမ်းသေးရတော့တရုတ်ကသူ့ရဲ့အင်မတန်ကြီးတဲ့မဟာပြည်ဝါခြေလမ်းဖြစ်တယ်ဒီပိုလန်မှာလုပ်ငန်းကြီးအားလုံးကဘလို့မှဆက်ဆံမရဘူး။သူကအနောက်ဖက်ထွက်တဲ့တကားပေါက်ကြီးအားလုံးကဗမာပြည်ကထွက်ရတာရှိတာဟုတ်ဥပမာဗမာအိန္ဒိယပါကစ္စတန်အလုပ်ကိုဟိုနေနေပါလေတက်ဟိုနေနေရှိတယ်လေလမ်းကြောင်းနေရှိတယ်အဲ့လမ်းကြောင်းနေအားလုံးကဒီနယ်ကိုဖျက်ရတာဖြစ်တော့ဒီနယ်ကငင်းညမ်းဖို့ကိုလို့ဒါကြောင့်မို့တရုတ်ကဝင်တဲ့အခါမှာအနောက်နိုင်ငံနဲ့မတူအနောက်နိုင်ငံကသူကခုနပြောတူတယ်သူကအထက်စီးနဲ့ဝင်တာဖြစ်တော့အဲ့တော့တရုတ်ကြတဲ့အခါကျတော့သူကိုယ်တိုင်လည်းဒီလိုဒုက္ခမျိုးတွေခံစားနေရတာဖြစ်တော့သူကဟိုဆက်ဆံပုံကပိုပြီးမြင့်ညောတာပေါ့ဗျာပိုပြီးပြိုပြောင်းတာပေါ့
ဟုတ်ကဲ့
အဲ့ဒါလည်းပါပါတယ
်ဟုတ်ကဲ့ဆရာဦးတက်ဆရာခင်ဗျာဆိုတော့ဒီအနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဒီနိုင်ငံတကာဆန်တွေနဲ့ချင်းကပ်နေတာမှားတယ်လို့ဆိုနိုင်မလားခင်ဗျာ
အဲမှားတယ်မှန်တယ်ဆိုတာလေကျွန်တော်မြင်တာကတော့လက်တွေ့ကြမကြပဲကြည့်ရပါလိမ့်မယ်ကျွန်တော်ကတော့လက်တွေ့သိမကြတဲ့ဘက်ကများနေသလားလို့ဟိုစိုးရိမ်နေခင်ဗျာအနောက်နိုင်ငံတွေကဒီနိုင်ငံကဆိုတော့ဟိုစံနှုန်းဂိုက်တန်ကြီးနဲ့ကျွန်တော်တို့ဒီလာတိုင်းတော့ကျွန်တော်တို့ရဲ့နိုင်ငံရဲ့အနေအထားအခြေအနေအတိကနိပေါ့နော်2018ပတ်ဝန်းကျင်အဲနောက်လည်းပဲ50နှစ်တောင်မှလည်းဒီတိုင်းပဲဖြစ်ကောင်းဖြစ်အောင်မှာဆိုတော့အဲ့ဒီစံနေနဲ့တော့ကျွန်တော်တို့လာတိုင်းရင်တော့ကျွန်တော်တို့ဘယ်တော့မှပြီးပြီးကိုင်းပြီးဖြစ်မှာမဟုတ်ဘူးခင်ဗျအဲ့တော့လက်တွေ့ကြတဲ့ချင်းကနီးတွေနဲ့ချင်းကမှတာလေဒါအောင်မြင်နိုင်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ဟိုအရရပါပဲလူခွန်ကြီးပဲပြောပြောတခြားအရေးကိစ္စတွေပြောပြောဟိုဘာသာရေးလူတော်ခွန်ပြောပြောပါပဲပြောပြောခေါ့နော်အဲ့ဒီအရာတွေအကုန်လုံးဟာကျွန်တော်နိုင်ငံရဲ့လက်ရှိဖြစ်နေတဲ့ပဂရိအနေအထားနဲ့ကိုက်ညီတဲ့ချင်းကနီးကတာလေအလုပ်ဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဦးတက်ဆွေကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲလေးလိုင်းပေါ်မှာရောက်နေပါတယ်ဒီမလေးရှားနိုင်ငံကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဩကျွန်တော်သဘောထားကတော့အဓိကကတော့ policy ပါပဲဗျာအနောက်အစုရဲ့ဗမာပြည်ကိုနားလည်တဲ့ policy ကတော့လွဲနေတယ်လို့ပဲခေဆက်ဆက်ကလွဲနေတယ်လို့ပဲအဲ့လိုထင်ပါတယ်ဗျာနောက်လည်းပဲလွဲဦးမှာပဲဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့စိတ်နေစိတ်ထားအလေးစီးရိုက်အလေးဟောပါเนาะအဲ့ဓာတွေကိုသူတို့ဟာအနောက်အုပ်စုဟာနားမလည်ဘူးလို့ပဲကျွန်တော်ကတော့ပြောခြင်းနဲ့ပါရအဲ့ဒါကြောင့်လည်းပဲ policy မှားနေတဲ့အတွက်လည်းပဲဗမာပြည်နဲ့ပတ်သက်တဲ့ကိစ္စသူတို့ဘယ်လိုပဲဟိုဂူညီတာဖြစ်စေမဂူညီတာဖြစ်စေလွဲနေဦးမယ်လို့ပဲကျွန်တော်ထင်ပါတယ်ဗျ
ဟုတ်ကဲ့ခုနေဦးလေးဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်နောက်တူဦးကတော့ဒီမြန်မာနိုင်ငံကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြအချိန်လေးချိန်နဲ့ဆွေးနွေးကြပါလေမြန်မာပြည်ရှင်နဲ့အမေရိကန်ဘာဝင်အနောက်နိုင်ငံများဆွေးနွေးပုံဒီဒီလိုဒီစံသူ့ကိုရှင်နေတဲ့ကန့်ညီရဲ့အစိုးရဖြစ်ဖို့အဲအနောက်နိုင်ငံတွေကဦးစားပေးဆက်ဆံနေကြဖြစ်ပါတယ်ဆက်ပြီးဒါမှလည်းမျိုးနိုင်ငံရဲ့အကူအညီပေးဖို့ကူညီပေးနိုင်တဲ့နိုင်ငံဖြစ်မယ်လို့ကျွန်တော်ယူဆပါတယ်မြန်မာပြည်အခြေအနေကတော့ကျောက်ပါဝင်အခြားနိုင်ငံများချင်းကဝန်ကတော့ပြည်အကျိုးစီးပွားအတွက်ဆက်လက်နေဖြစ်ပါတယ်။ဒီချင်းကဝန်ကခုလုံးကတော့မြန်မာအစိုးရနဲ့တက်မတော်ကစိတ်ဝင်စားမှုရှိပါဘူး။အဲ့ဒီခုလုံးကမြန်မာအစိုးရနဲ့တက်မတော်စိတ်ဝင်စားပါဘူး။တကယ်တော့အမေရိကန်ငြိမ်းချမ်းရေးဆိုရင်တော့ဟော NDA အစိုးရအနေနဲ့ပါဝါရှိတော့အစိုးရဖြစ်ဖို့လိုပါတယ်။တက်မတော်ကိုစစ်တမ်းရောက်ပြောင်းဖို့နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုပါတယ်။ခေါင်းဆောင်အခြေအဥပဒေကိုလည်း1948ခုနှစ်က
ိုပြည်သူ့အုံစံတို့ဖြစ်ဖို့လိုပါတယ်လို့ကျွန်တော်ဆွေးနွေးလိုပါခင်ဗျာ။ဟုတ်ကဲ့ခုခမောင်းလေးဆွေးနွေးတာကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတာတချို့လည်းရှိပါသေးတယ်စုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီ Narayan Dakhel ဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံကောင်းစားရေးကိုတကဘာလုံးမှာရှိတဲ့နိုင်ငံတွေကလိုလားတယ်ဆိုတာယုံကြည်ပါတယ်တဲ့သို့တော့တရုတ်ကလိုလားတယ်ဆိုတာကတော့အခုထိမယုံကြည်နိုင်သေးပါဘူးတဲ့တရုတ်ဆိုတာကမိမိရဲ့နိုင်ငံကောင်းစားရေးအတွက်တော့ဆရာကြီးတစုပါဒီနေရာမှာတရုတ်ကိုအလွန်လေးစားဖို့ကောင်းပါတယ်အိမ်ကြီးချင်းမဖွံ့ဖြိုးမတိုးတက်သေးတဲ့နိုင်ငံတွေပေါ်ဗိုလ်ကြတာကိုလည်းတွေ့ရပါတယ်မြောက်ကိုရီးယားကိုမွေးစားသားလုပ်ထားတယ်မြန်မာနိုင်ငံမှာလည်းလက်နက်ကင်တိုင်းရင်းသားတွေကိုမြောက်ကိုရီးယားလိုမျိုးမွေးစားသားလုပ်ထားတဲ့ဟုတ်မဟုတ်သုံးသပ်ပေးပါခင်ဗျာတဲ့။နောက် Charles 2ဆိုတဲ့အကောင့်ကပြည်တွင်းစစ်စဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒန်းတို့အခွင့်အရေးကြောင့်မဟုတ်ပါဘူးတဲ့။ဗြိတိန်နဲ့အနောက်နိုင်ငံတွေရဲ့နှောက်ယှက်မှုကြောင့်ပါတဲ့။နောက်ပိုင်းမှာတော့တရုတ်ကကချင်ပြည်နယ်ကတယန်ဇာတတိုက်ကြီးကိုတူးဖော်ကြည့်ရကနေအနှောက်ယှက်မရှိရသွားပါတယ်။အလကားရတဲ့မြန်မာတယန်ဇာတတွေကိုတရုတ်ကစီးဝါတက်အောင်လုပ်ယူတယ်။မြောက်ပိုင်းကလက်နက်ချဖို့ဆိုတာတရုတ်ကတယန်ဇာတနဲ့လက်နက်လဲလှယ်မှုရမ်းမှဖြစ်နိုင်ပါတယ်တဲ့။နောက်ဂမ်ဆန်ဒါရှိဆိုတဲ့အကောင့်ကတော့တရုတ်တရဲ့စိတ်ကတမျိုးပါတဲ့ပြောရင်တော့ရှေ့ပါတယ်သူမျက်စိရှေ့မှာပဲသူကြည့်တယ်လူသားချင်းစာနာတဲ့စိတ်ရှိတယ်လို့မထင်ဘူးဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါဒီ Facebook Matchup တွေမှာတော့ဒီတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့တန်လျာအမြင်တွေတော်တော်များများတွေ့နေရပါတယ်ဒါလည်းပဲဒီအရင်စစ်ဆိုးရတွေဆက်ဆက်လက်ထက်ကဒီနိုင်ငံရေးစီးပွားရေးရဲ့မြန်မာနိုင်ငံကိုဟိုတရုတ်ကဒီဩစာလွှမ်းမိုးတာတွေကလည်းရောင်မြန်ဟတ်နေတယ်လို့ပြောရလိမ့်မယ်ထင်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာလာကျော်စောကိုကျွန်တော်မေးချင်တာဒီလိုရေကမြေကအခြေအနေတွေရှိနေတဲ့ဒီလူလူကြားထဲမှာလည်းတရုတ်ဘက်မှာဒီလိုအမြင်မကြည်လင်တဲ့အခြေအနေမျိုးတွေရှိနေတဲ့အချိန်မှာတရုတ်နိုင်ငံကဒီမြန်မာနိုင်ငံပြည်ရင်းညံ့ရေးလို့အရေးကြီးတဲ့ကိစ္စမျိုးမှာဟိုထဲထဲပုံပုံဝင်ပါဝင်နေတာကဟိုဒီလက်တွေ့မှာအကျိုးရှိနိုင်မှာမလားဆရာမ
ကာလာတပိုင်းနေနဲ့သူတို့ကဟိုသူတို့ရဲ့ဆက်ဆံရေးကိုဒီစစ်တပ်အစိုးရပေါ်မှာပဲပုံထားတာဖြစ်တော့နော်နာဝတာခင်နာဖာခင်အဲ့ဒီခစ်ကာလာတွေတောက်လျှောက်မှာတရုတ်ကအဲ့ဒါလိုပုံထားခဲ့တာဖြစ်တော့ဗမာပြည်သူတွေသူ့ပေါ်အမြင်မကောင်းဘူးဆိုတာရှိပါလေနောက်တစ်ခုကလည်းတရုတ်ကုမ္ပဏီတွေဖွင့်ပြီးတော့အဲသူကဒီဟိုအရင်းနှီးတွေကိုနိုင်ငံခြားပို့ဖို့ရှုံ့ဆော်တာဖြစ်တာ哦အဲ့တော့နိုင်ငံခြားကိုထွက်ပြီးတော့အဲဘာလဲတရုတ်ကုမ္ပဏီတွေဘာတွေကလည်းမတော်မတည့်တွေလောက်ထားတာဒီပုံကြီးရှိတာပေါ့နော်အဲ့ဒီဟာတွေရဲ့ကြေးရိုက်ခတ်မှုတွေလည်းရှိပါတယ်အဲ့တော့တရုတ်ကသူကိုယ်တိုင်လည်းသူ့ရဲ့စနစ်ကိုပြုပြင်ပြောင်းလဲနေရတာဖြစ်ပါတယ်သူဒါကိုသဘောပေါက်တာမဟုတ်ပါဘူးပေါက်ပါလေဒါကြောင့်မလို့ဒါကိုသူပြန်ပြီးပြုပြင်ပြောင်းလဲရင်းနဲ့အခုနောက်ဆုံးပေါ်လာတဲ့သူရဲ့အဲတင်ကားပြီးွားချီလာနေဖြစ်တဲ့အပိုးလမ်းမှာဆိုတာကတော့အဲ့သူဒါကဟိုအတွေးခေါ်တည်ရပေါ့နော်အပြင်ဟိုလမ်းမှာ physical ဟိုလမ်းပတ်သက်တယ်မဟုတ်ဘူးသူကအားလုံးကိုဆက်ဆက်မိအောင်ပေါ့တခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေဆက်ဆက်သွားအောင်လုပ်တာပါအဓိကတော့အမှန်ပါပဲတရုတ်ကသူ့ရဲ့အခြေခံအကျိုးစီးပွားပေါ်မှာစဉ်းစားတာပါသူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကိုစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တခြားနိုင်ငံတွေအထူးသဖြင့်အင်းနီးနားကျဲနိုင်ငံတွေကဖွံ့ဖြိုးတိုးတက်လာဖို့လိုတယ်ဆိုတဲ့အောက်မှာသူဒီစီမံကိန်းကြီးကိုစတာပါပဲအဲ့တော့ဒါကိုကျမတို့ဗမာနိုင်ငံအနေနဲ့အရင်တော့အစိုးရအဆက်ဆက်ကကို့အိတ်ထဲကိုထည့်ခဲ့တော့ကျမတို့မြင်လာတာဖြစ်တယ်ဒါကိုကိုကတိုင်းပြည်အတွက်အကျိုးရှိအောင်အသုံးချနိုင်မယ်ဆိုရင်ပိုပြီးကောင်းမှာပါအဲ့တော့ဒီလမ်းကြောင်းကိုအဓိကကျတာကို့တိုင်းပြည်ရဲ့ကို့အစိုးရပဲအဓိကကျတယ်လူကျမတို့မြင်ပါတယ
်ဟုတ်ကဲ့ဆရာဦးတက်ဆွေရဲ့သဘောထားကိုကျွန်တော်တို့ဒီမြန်မာနိုင်ငံမှာရေဝရအဖြစ်ဒီအရင်အစဉ်အဆက်ကတရုတ်နိုင်ငံဟောစာလွှမ်းမိုးခဲ့တာတွေရှိတော့ဒီပုံမှာလူလူကြားမှာဆိုရင်လည်းဟိုမကျေနပ်တဲ့သဘောထားမြင်တွေရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတရုတ်နိုင်ငံကဒီငင်းငယ်လိုလုပ်ငန်းစဉ်မျိုးမှာထဲထဲဝင်ပါဝင်ခြင်းအဖြစ်ဟိုအကောင့်တွေအစိုးတွေဖြစ်နိုင်တဲ့အခြေအနေမျိုးတွေရောဖြစ်မလာနိုင်ဘူးလားဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒီမေကွန်းအရင်ခုနဆွေးနွေးကြတာလေးတွေထဲမှာနှစ်သက်တစ်ခါသုံးခါလောက်ကြာတဲ့ဟိုအနောက်နိုင်ငံတွေနဲ့အာရှဆိုတဲ့အမြင်လေးတစ်ခုပေါ့နော်ကြာတာလေးကိုကျွန်တော်ပဏ္ဏအရင်ဆုံးရှင်းပြပြီကျွန်တော်တို့နိုင်ငံမှာဟိုအရှေ့အနောက်နဲ့ဟလာအရင်ရှင်းနိုင်ငံနဲ့ဟိုအရင်ရှင်းမဟုတ်တဲ့နိုင်ငံတွေဆိုပြီးအမြင်အသဘောထားခွဲခြားမှုခွဲခြားမြင်တာတွေကလုံးဝနဲ့နေ့၄၅၀ကလေးကကျွန်တော်တို့ရှိခဲ့တယ်ကြည့်ကြတော့အများဆုံးအပြစ်တင်တာအနောက်နိုင်ငံတွေရောရေရှင်နိုင်ငံတွေတို့လောက်ပဲဟိုပြောကြဆိုကြရေးကြကြပြတော့ဆက်ကြတာပေါ့နော်အကြေရန်ကြတော့အဲ့ဒီကာလတွေစေအီကာလတွေကဒီအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကတင်းနီးလို့တယ်ကိုဆိုဗီယက်ဥဆောင်တဲ့ကွန်မြူနစ်နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံပေါ်မှာတခြားနည်းနဲ့ဟိုရှင်းပြတော့ကိုယ်ယူစီဘွားအတွက်ဟိုတိမ့်တွင်းစီယုံဝါရဖြန့်ခဲ့တာတွေကလွန်လွန်များတယ်ကျွန်တော်တင်တဲ့ဇာတ်တွေပဲဟိုချင်းကနေရမတူတာက ကျွန်တော်တို့ကိုကျွန်တော်တို့နိုင်ငံကိုစားတူဟိုဟိုဟိုတနည်းအားဖြင့်ပေါ့နော်ဟိုတင်းတွန်းစီုံခဲ့ကြတာလေးကြီးတယ်ဟိုအပြစ်တင်တော့နောက်နိုင်ငံပဲတင်နေကြတယ်ဆိုတာတော့မမှန်ဘူးလို့ကျွန်တော်မြင်နေခင်ဗျာဒါ250ကာရကဒီနေ့ရောအဲ့ဒီလိုမဟုတ်ပဲနဲ့အမေရိကန်နဲ့တရုတ်ဆိုတဲ့ခုလို့တခါရှင်းလာပြီးတော့ပြောနေကြပြန်နေတကယ်တော့အမေရိကန်နဲ့တရုတ်တော့မကဘူးတကယ်ဆိုရင်ကဟိုဟိုကုလသမဂ္ဂလူမျိုးကောင်ကြီးမှာအများအားထိုင်နေ၅နိုင်ငံကသူတို့၅နိုင်ငံနိုင်ငံလုံးဟာသူတို့နိုင်ငံရဲ့အကျိုးစီးပွားအတွက်ပဲကြည့်ပြီးတော့ကျွန်တော်တို့နိုင်ငံကိုကောင်းဟဲ့ဆိုးဟဲ့လုပ်နေကြတာလို့ကျွန်တော်တို့အဲ့လိုမြင်သင့်နေလို့ဘာမှပြောချင်တယ်။နောက်မိခွန်းဖြစ်တဲ့တရုတ်နိုင်ငံကောင်းမလားဆိုးမလားဖြစ်တယ်လားမဖြစ်တယ်မူလားဆိုတာလေဒီကနေ့ငင်းငင်းရေလုံငန်းစင်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကဏ္ဍဟာသူမပါရင်ကိုမဖြစ်တဲ့အနေထားတရားဖြစ်လာအောင်ဖန်တီးထားပြီးသားဖြစ်နေပြီလို့ကျွန်တော်အသုံးသတ်တဲ့အတွက်တရုတ်မပါရင်တော့မရနိုင်တဲ့အနေထားတရုတ်ပါမှာကောင်းမယ်ဆိုတာလေသူပါမှာဖြစ်မယ်အနေထားတရားကိုငုံခဲ့တဲ့ဆယ်စုနှစ်တစ်စုနှစ်စုလောက်ကတရုတ်ကဖန်တီးထားပြီးသားဖြစ်တဲ့အခင်းကျင်းကြီးဖြစ်နေတဲ့အတွက်ဒီဥပမာရလိမ့်မယ်လို့ပဲဟိုကျွန်တော်အမြင်နဲ့ခင
်ဗျာဟုတ်ကဲ့ဆရာဦးတင်ဆွေဆွေးနွေးတာကျေးဇူးပါကျွန်တော်တို့ဒီ email နဲ့ပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှင်းနေပါသေးတယ်သူကတော့ကျွန်တော် American ပြည်သူကမောင်တက်တနာရဲ့ပေးစာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင
်ဗျာမယုံကြည်မှုတွေနဲ့တန်တရားစိတ်တွေကြောင့်ကြံ့ကြာနေတဲ့ပြည်တွင်းညဉ့်ညံ့ရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်အရှိန်အအနောက်နိုင်ငံတွေရဲ့ကိုကြိုးမဖက်တဲ့ပူးပေါင်းဆောင်ရွက်မှုတွေအထူးလိုအပ်တယ်လို့ယူဆမိပါတယ်ဒါပေမဲ့ရခိုင်အရေးဖြစ်ပွားပြီးနောက်ပိုင်းကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေဟာပြည်တွင်းငြိမ်းချမ်းရေးထက်ရခိုင်အရေးကိုပိုပြီးစိတ်ဝင်စားလာနေတာကြောင့်ပထဝီနိုင်ငံရေးအရာအရှိနိုင်ငံတွေနဲ့ပိုမိုနီးစပ်လာခြင်းကသဘာဝကျတယ်လို့ယူဆမိပါတယ်။အထူးသဖြင့်မချစ်တော်လဲအောက်ငါနန်းဆိုသလိုတရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပိုမိုလက်ခံလာရပါတယ်။အကြောင်းကတော့တက်မတော်ခေါင်းဆောင်တွေအပါအဝင်လူမျိုးစုလက်နက်ကင်ခေါင်းဆောင်အများစုဟာဝိရစီဝါပြဿနာကနေစီရေးစီဝါရေးကဏ္ဍအလုံးစုံတရုတ်နိုင်ငံကိုတိုက်ရိုက်တော်၎င်းတွယ်ဝိုက်ပြီးတော်တော်၎င်းမိခိုအားထားနေရလိုပါပဲ။နောက်ပြီးငញ្ញမ်းရေးဖြစ်စဉ်မှာတရုတ်နိုင်ငံကထဲထဲဝဝင်ပါကျင်နေတာကသူ့အတွက်စီရေးစီဝါရေးလူမှုရေးနိုင်ငံရေးအရာအကျိုးအမြတ်တွေကြီးမားလွန်းတယ်ဆိုတာတန်တရားဖြစ်เสียလုံးမဲမထင်ပါဘူး။အကယ်၍တက်မရိုပိုင်းခေါင်းဆောင်တွေကသာအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်းပြီးပြီးဂုံတိတ်ခါရှိရှိရက်တီလာမယ်ဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့အဖွဲ့အစည်းတွေရဲ့ငြင်းငြင်းရေးအပေါ်ထားရှိတဲ့တန်တရားစိတ်တွေမယုံကြည်မှုတွေညှော်နှဲသွားနိုင်ပြီးငြင်းငြင်းရေးနဲ့အတူတိုင်းပြည်လဲအလင်းအမြန်ဖွံ့ဖြိုးတိုးတက်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူစုကမောင်တသနာရဲ့ပေးစာပါသူကတော့သူ့စာထဲမှာဒီအရှင်းနဲ့အနောက်ကိုကျိုးမဖက်လက်တွဲပြီးကုညင်အစီပြင်းနေတယ်လို့လဲဆိုပါရဲဆိုတော့ဒါဒီနေရာမှာကျွန်တော်တခုပြောချင်တာကဟိုကျွန်တော်ပထဝီဝင်အနေထားဒီသမိုင်းနောက်ခံအခြေအနေတွေရတရုတ်နိုင်ငံကမြန်မာနိုင်ငံအရေးမှာအရေးဆက်ပြီးပါနေဦးမယ်ဆိုတော့ဒီဆော့ဆော့ပြင်းနေဆွေးနွေးတဲ့ပုံစံတွေလည်းထောက်ပြသွားပါတယ်ဒါကလည်းကျွန်တော်တို့မငင်းနိုင်တဲ့အချက်တွေပါဆိုတော့ဒါပေမဲ့ဒီနေရာမှာတခုရှိတာဒီတရုတ်နိုင်ငံကဟိုဒီရာဇဝင်ကြောင်းရနှိစက်မှုတွေရှိရဆိုရင်လည်းအမေရိကန်တို့ EU တို့လို့ဒီအနောက်နိုင်ငံတွေအနေနဲ့ရောဒီမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်မှာတစ်ဖက်တစ်လမ်းကဟိုပါတိုင်တဲ့အခမ်းအကဏ္ဍတွေဘာတွေများရှိနိုင်အောင်လဲဆရာမဒေါ်လာကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
အခုကျွန်မကြည့်တာဟိုအနောက်တိုင်းကတတ်နိုင်သမျှဟိုဗမာတပ်မတော်ကိုဖိအားပေးနေတဲ့ကိစ္စတွေဟာလေကောင်းတဲ့အချက်ပါပဲဘာဖြစ်လို့လဲဆိုတော့ကျွန်မတို့ဗမာပြည်ရဲ့ဟိုကျပ်နာအားလုံးကဒီဗမာတပ်မတော်ကပါမဖြစ်မှာဗမာပြည်ရဲ့ငြိမ်းချမ်းရေးရတယ်ဗမာတပ်မတော်ကသူရထားတဲ့အခွင့်အရေးတွေပေါ့အခွင့်ဒူးကလေနိုင်ငံရေးအခွင့်အရေးတွေစီးပွားရေးအခွင့်အရေးတွေကိုကျန်တဲ့ဗမာတပြည်တော်ကပြည်သူတွေပေါ့နော်တိုင်းရင်းသားတွေအပါအဲ့ဒါတွေနဲ့မျှဝေခံစားမယ်ဆိုတဲ့စိတ်ကလေးဝင်လာမှရမှာအဲ့တော့အခုအနောက်တိုင်းကဒီဟိုဗမာတပ်မတော်ကိုနေနေပြားတွေပေးနေတာကောင်းနေကိစ္စတော့မြင်တယ်ဥရောပကအခုချမှတ်လိုက်တဲ့ကိစ္စတွေပါနေရတယ်အဲဒါဟာဗမာတပ်မတော်အတွက်ပရိုတိုကောနဲ့သူ့ရဲ့ပြုပြင်ပြောင်းလဲရေးအတွက်ပေါ့နော်အဲအဲ့ဒီဟာတွေအတွက်ကောင်းမွန်တယ်လို့ကျွန်မမြင်ပါတယ်ဒါဟာဒီညာရေးဖြစ်စဉ်အတွက်လည်းတက်ဟိုပရိုတိုကောနဲ့တက်တာအနေနဲ့အဲကောင်းမှုပြုတယ်လို့ကျွန်မလည်းကျွန်မ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင်းဆွေသဘောထားဟုတ်ခင်ဗျာအခုကျွန်တော်တို့ဒီတရုတ်နိုင်ငံကတော့ဒီထဲထဲဝင်ဒီတိုင်းဒေသလက်နက်ကိုင်ဖွဲ့ရင်းနဲ့ဆွေးနွေးတာမျိုးအစိုးရနဲ့ဒီစစ်တပ်တောင်းရှိသူတွေနဲ့ဆွေးနွေးတာဖြောင်းပြတာမျိုးတပိုင်းပေါ့လေနောက်ဒီအနောက်နိုင်ငံတွေလို့ဒီအမေရိကန်တို့အီးယူတို့ဒီအနောက်နိုင်ငံအပိုင်းရောဟိုဒီငင်းကြီးလုပ်ငန်းစီရှေ့ရအောင်ဆိုရင်ဘလို့ကဏ္ဍကနေပြီးတော့ဟိုပါဝင်သွားလို့ရမယ်လို့ယူဆလဲဆရာအနေနဲ့
ဟုတ်ကဲ့အနောက်နိုင်ငံတွေကငင်းကြီးလုပ်ငန်းစီမှာအခုအချိန်ကြီးလုံကူနေတဲ့ကိစ္စတွေကကျွန်တော်တို့တခြားတခြားနေရာတွေမှာလုပ်တယ်လို့ပေါ့နော် project ဒီ sponsor တွေငွေဒေါ်လာတွေ euro ဒေါ်လာများစွာ euro များစွာတွေနဲ့ကျွန်တော်တို့ဒီ ECG project ကြီးတစ်ခုလုံးကိုသုံးပြနေတဲ့ဖြုံးပြနေတဲ့တခြားအရာတွေနဲ့တိတ်မကွာသေးဘူးဖြစ်နေတယ်ဗျအဲ့ဒါလက်တွေ့မကြဘူးခင်ဗျအဲ့တော့လက်တွေ့ကြကြကအခုငင်းရင်းလုံမှန်စင်မှာလုံခဲ့တဲ့ငါနဲ့နဲ့ဒီကနေ့မတူတဲ့အနေထားအခင်းကျင်းတခုဖြစ်နေပြီအဲ့ဒါနဲ့လိုက်လျောညီထွေတဲ့အက္ကံကြီးအနောက်နိုင်ငံကြီးကအကူညီတင်နေလို့ကျွန်တော်မြင်နေတရုတ်နိုင်ငံလိုခုလိုထဲထဲဝင်ဝင်ညီညီကက်ကက်လေးလာတွေ့ဆုံနေသလိုအနောက်နိုင်ငံတွေကလည်းအဲ့ဒါလိုဟိုတွေ့ဆုံလေးလာနေတယ်ဒါကတော့ဟို5 star hotel ဟို conference ကိုကျွန်တော်ဆိုလိုတာမဟုတ်ပဲနဲ့တကယ်ကိုအဖြစ်မှန်ကိုဟိုသဘောပေါက်အောင်နားလည်အောင်လုပ်ပြီးတော့အချိန်နဲ့အမှန်အရာဒါငင်းငင်းရေးကိုပဲဥတည်တဲ့ကုညီမှုမျိုးတွေအနောက်နိုင်ငံကချိတ်ကပ်မှုပြောင်းနေတယ်လို့ကျွန်တော်မြင်နေငွေအားကိုကြီးတက်ပြီးတော့ဟိုအတုံးပြတာမျိုးကျွန်တော်မဖြစ်သင့်ဘူးအဲ့ဒါလည်းလုံနိုင်စွာသူတို့မှရှိပါတယ
်ပါဝင်ဆွေးနွေးပြတဲ့ဒေါက်တာတင့်ဆွေဒေါက်တာလက်ကျော်စုံနဲ့ပါဝင်ဆွေးနွေးတဲ့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ပြီးတော့ထုတ်လုပ်သူကိုညံဝဲအောင်နဲ့အတူတင်ဆက်ပေးတဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA ကဆက်လက်ပြီးတော့အသံလွှင့်နေပါတယ်။ VOA American အသံရဲ့တနင်္ဂနွေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်လည်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တော်ဟူရီယာသမ္မတမွန်ဂျဲအင်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့နိုင်ငံနယ်ဆက်စစ်မဲ့ဆိုမှာစနေနေ့နေ့လည်းကတွေ့ဆုံပါတယ်။အခုဒီချိန်ဟာကိုရီးယားနိုင်ငံကောင်ဆောင်တွေကြားတလလောက်အတွင်းဒုတိယကြိမ်မြောက်တွေ့ဆုံမှုပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်အကြားဖြစ်လာနိုင်ရည်ထိပ်သီးအစည်းအဝေးအတွက်ဘယ်လိုပြင်ဆင်ကြမလဲဆိုတဲ့အပေါ်ကောင်ဆောင်နှစ်ဦးအမြင်ဖလဲဆွေးနွေးကြတယ်လို့တောင်ကိုရီးယားသမ္မတယုံကပြောပါတယ်။အိုင်ယာလန်နိုင်ငံမှာကိုဝင်ဖြစ်ချတာကိုကန့်သက်ထားတဲ့တင်းကျပ်လာတဲ့ဥပဒေကိုဖျက်သိမ်းရေးမဖျက်သိမ်းရေးကိစ္စလူမှုဆန္ဒခိုင်ရင်ခွဲမှာဖြတ်သိမ်းရေးဘက်ကထောက်ခံသူမဲဆန္ဒရှင်အရေးအတွက်အပြတ်အသတ်နဲ့အတီးဖြစ်သွားပါလေ။ဒုဒုဆန္ဒခိုင်ရွယ်ကိုတောက်ကြံလေးကလှုပ်တာဖြစ်ပြီးရလက်ကိုတော့စနေနေ့ကကြေညာတာပါ။အခြေအနေအများစုအတွက်ကိုဝင်ဖြတ်ကြတာကိုပိတ်ပင်ထားတဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်တရက်ကိုဆက်ထားမလား၊ဖြတ်သိမ်းမလားဆိုတဲ့မေးခွန်းပေါ်မဲဆန္ဒရှင်တွေမဲပေးကြတာပါ။မဲပေးသူ66ရာခိုင်နှုန်းကျော်ကဖြတ်သိမ်းဖို့ထောက်ခံမဲပေးကြပြီး33ရာခိုင်နှုန်းကဆက်ထားဖို့မဲပေးကြတယ်ဆိုတာနောက်ဆုံးထွက်လာတဲ့မဲရလက်တွေမှာတွေ့ရပါတယ်။ယူကရိန်းနိုင်ငံကီယက်မြို့က NSC အိုလံပစ်စကီအကစားကွင်းကြီးထဲမှာဒေသစံတော်ချိန်စနေညဘက်ကကန်တဲ့ UEFA ချန်ပီယံလိဂ်ဖလားလီဗာပူးနဲ့ရီယယ်မက်ဒရစ်တို့ဘိုလူပွဲမှာရီယယ်မက်ဒရစ်အသင်းက3ဂိုးတကူနဲ့အနိုင်ရပြီး3နှစ်ဆက်တိုက်ချန်ပီယံလိဂ်ဖလားရတဲ့ပထမဆုံးအသင်းဖြစ်သွားပါပြီ။ရီယယ်မက်ဒရစ်ရဲ့ဂိုးတွေကိုဘန်ဇီးမားနဲ့ဂဲရက်ဘေးလ်တို့ကသွင်းယူပေးတာဖြစ်ပြီးလီဗာပူးရဲ့ချေပါဂိုးကတော့မာနေကသွင်းယူတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူမှုပရဟိတလုပ်ငန်းကိုအားကျွမ်းမှန်တဲ့လှုပ်ဆောင်သူတွေကနဲ့ရွေးချယ်ဂုဏ်ပြုတဲ့ပြည်သူ့ကော်မတီစုကိုနှစ်စဉ်ချီးမြှင့်နေတာမှာဒီနှစ် 2018 ခုနှစ်အတွက်ရန်ကုန်မြို့ကမွတ်စလင်ကုသိုလ်ပြုစည်းရုံးကိုရွေးချယ်ချီးမြှင့်လိုက်ပါတယ်။မေလ26ရက်နေ့ကအမေရိကန်နယူးယောက်ပြည်နယ်အယ်ဘာနီမြို့မှာကျင်းပတဲ့ နဝမအကြိမ်မှာပြည်သူ့ကွန်ရက်စုပေးပွဲအခမ်းအနားမှာကြေညာလာပြီးစုကြေးငွေအမေရိကန်ဒေါ်လာ100ပြည့်ကြီးမြတ်မှာဖြစ်ပါတယ်ခင်ဗျာ
ထိတန်းရောက်နိုင်ငံတကာသတင်းအချင်းချက်ကိုကုချကျော်သိန်းကြေညာတော့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလှိုင်းလို့မိကြ16 19နဲ့25ဒုကနေတန်လှင့်ပေးမှာပါ VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါ
This program has come to you from the Voice of America, Washington.